ဒီနေ့အကဆောင်လာပြီကျော်9ရက်နေ့တောင်ကြီးမြို့မဂ္ဂဝိပဿနာဖွဲ့ခွဲအမှတ်25ရဲ့တရားဌာနဖြစ်တဲ့ဤရေးဓမ္မယုံကြည်မှကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဝါပ10ရက်တရားစခန်းပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေဇူးပြုပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမှာဟောကြားကြမိမလားကြားကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရုဏာကြီးအားနမောတတ္တ၃ချင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တယောဂီအပေါင်းတော်ကောင်းများယခုလိုဗုဒ္ဓဘာသာဝင်များဖြစ်နေရတာဟာအင်မတန်ကံကောင်းတယ်လို့မှတ်ပါဘာဖြစ်လို့လဲလို့ဆိုတော့ဗုဒ္ဓဟောတဲ့တရားမှာဗုဒ္ဓကသန္ဓရာခီလံရှောက်လှမ်းခြင်းနဲ့ပတ်သက်လို့ကိုယ်ပိုင်ရွေးချယ်권တည်အပြည့်အဝပေးထားပါတယ်တန္တရာအတွင်းမှာလည်းပဲမိမိသွားလိုတဲ့လမ်းသွားနိုင်권ရှိတယ်ကောင်းသောလမ်းသွားခြင်းတဲ့ပုဂ္ဂိုလ်လည်းပဲကောင်းသောလမ်းသွားဖို့ရန်နိဒန်လေးတွေပေးထားတယ်အမကောင်းတဲ့လမ်းကြိုက်လို့မကောင်းတဲ့လမ်းသွားလိုတဲ့ပုဂ္ဂိုလ်များအတွက်လည်းပဲနိလန်လေးတွေပေးထားခဲ့တယ်။ဟောရီလန်ကကောင်းတယ်ဟောရီလန်ကမကောင်းဘူးလို့ဒီလိုလဲဘုရားရှင်ကခွဲခြားပေးထားခဲ့တယ်။ခွဲခြားပေးထားခဲ့ပါရဲ့နဲ့မှမိမိကိုယ်တိုင်ကမကောင်းတဲ့လမ်းကိုကြိုက်လို့ရွေးချယ်မိရင်လေကိုယ်သဘောအတိုင်းသွားခွင့်ပြုပါတယ်။ဩဟောရိတန္တရာခီလန်းကြီးဟာအင်မတန်ကျမ်းတမ်းလာတယ်။ဟောရိတန္တရာခီလန်းကြီးမှလောရာငြိမ်းရာချမ်းသာရာဖြစ်တဲ့လမ်းကိုရွေးချယ်ခြင်းပါတယ်ဆိုရင်လည်းပဲဗုဒ္ဓကရွေးချယ်ဖို့ရနိလန်းလေးတွေပေးထားတယ်။ကိုယ်ကြိုက်ရာလမ်းကိုကိုရွေးချယ်권ရှိပါတယ်နော်အဲ့ဒီလိုကိုကြိုက်ရာလမ်းကိုကိုရွေးချယ်권ပေးထားတာဒါကြောင့်ဗုဒ္ဓဘာသာဝင်ဖြစ်ရတာဟာအမြဲတမ်းကံကောင်းပါတယ်ကောင်းတဲ့လမ်းမကောင်းတဲ့လမ်းကိုခွဲခြားပိုင်권ရှိတယ်ကောင်းတဲ့လမ်းမကောင်းတဲ့လမ်းကိုရွေးချယ်ပိုင်권ရှိတယ်ကိုယ်ကြိုက်ရာလမ်းကိုသွားပိုင်권ရှိတယ်ဒီအပေါ်မှာဘယ်ပုဂ္ဂိုလ်ကမှထိမ့်ချုပ်ထားတာမရှိဘူးဘယ်ပုဂ္ဂိုလ်ကမှလည်းပဲအလဟဒအချောင်အနေနဲ့ကဲတင်ပြီးတော့ကောင်းတဲ့မွန်တဲ့နေရာတို့ပို့ပေးလိုက်မယ်လို့အာမခံထားတာမရှိဘူးဘယ်ပုဂ္ဂိုလ်ကမှလည်းပဲမကြက်မနှစ်သက်လို့မကောင်းတဲ့နေရာရောက်အောင်ပို့ပေးမယ်လို့ချိန်ချောက်တာလည်းမရှိဘူးနော်တို့လိုဆန္ဒမလိုက်လို့မကောင်းတဲ့နေရာပို့ပေးမယ်လို့ချိန်ချောက်တာလည်းမရှိသလိုတို့ကြိုက်တယ်လိုက်နေလို့ ကောင်းတဲ့နေရာပို့ပေးမယ်လို့ပြောင်းလဲချက်ပေးထားတာလည်းမရှိဘူးကောင်းတဲ့လမ်းမကောင်းတဲ့လမ်းကိုဘယ်သူကမှတကူတကလာပြီးတော့ပို့ပေးလိမ့်မယ်မဟုတ်ကိုကိုယ်တိုင်ရွေးချယ်권ရှိတယ်ကိုလမ်းကိုရွေးချယ်ပြီးတော့ကိုရောက်လို့ရခရီးကိုလွတ်လွတ်လပ်လပ်သွား권ရှိတယ်ဘလူကမှပြိပင်တားစီခြင်းမရှိဘူးအိမတန်အခွင့်အရေးအပြည့်အဝရှိနေတဲ့ဘာသာတစ်ခုပဲလေးလေးနက်နက်စဉ်းစားကြည့်ပါရွေးချယ်ကြလမ်းတွေနဲ့ပတ်သက်လို့ရသော်ဘုရားသခင်ကတော်မြတ်ကြီးကကံနဲ့ကံရဲ့အကျိုးပေးလေးတွေချပြထားတာရှိတယ်အဲ့ဒီကံနဲ့ကံရဲ့အကျိုးပေးချပြတဲ့နေရာမှာဟောဒီပရိသတ်သမုပ္ပါဒ်တရားဟာအဓိကပဲဒီတော့မြတ်စွာဘုရားကခေါင်းကြီးတို့ဒကာဒကမတွေရဲ့သွားရလမ်းကြောင်းနဲ့ပတ်သက်ပြီးတော့အတိတ်ကာလလမ်းကြောင်းကလေးတွေကိုလည်းပဲဟောပြောထားပေးတယ်ပြိဿုပ္ပံဘဝရောက်နေတဲ့အနေထားကလေးကိုလည်းပဲပေါ်ပေါ်လွင်လွင်ဖြစ်အောင်ရှင်နေရှားရှားဖြစ်အောင်ပြောပြပေးထားတယ်အနာဂတ်ရှောင်းလန်းရမယ့်လမ်းခီးကိုလည်းပဲကြိုတင်ပြီးတော့သတ်မှတ်ပေးထားတယ်အတိတ်အနာဂတ်ပစ္စုပ္ပန်ကာလ၃မျိုးကြောင်းကျိုးဆက်သွယ်ပုံလေးတွေနဲ့ဒီလိုချမ်းမှတ်ပေးထားတဲ့အခါကျတော့ဩတိတ်ကာလတုန်းကဘယ်လိုဖြစ်ခဲ့တယ်ခုဘယ်လိုနေရတယ်နောက်ဘယ်လိုဖြစ်မှာပါလားကြိုတင်ပြီးတော့သိခွင့်နေမရဘူးလားရလားအဲ့ဒီလိုသာချပြမထားဘူးဆိုရင်အတိတ်ကာလသိဖို့ခွင့်တော်ပရိသတ်တွေကဝိရင်ဆရာသွားမေးရအောင်ပါဟုတ်ရလားအတိတ်တုန်းကဘယ်လိုနေခဲ့ပါလဲအတိတ်တုန်းကဘယ်လိုဖြစ်ခဲ့ပါလဲပတ်ဆိုင်ကုန်ခံပြီးတော့ဝိရင်ဆရာသွားမေးနေရအောင်မယ်အခုဗုဒ္ဓဟောထားတဲ့ပရိသတ်သမုပ္ပါဒ်တရားနားလည်ထားရင်ပြေရင်မေးเสียမှာလို့ဘူးကိုယ့်ရလာရလားကြောင့်ကိုကိုယ်တိုင်ပြန်သုံးသပ်လို့မရဘူးလားရရတယ်အနာကဘာများဖြစ်ပါလိမ့်အောင်မလဲလို့လည်းပဲပြေရင်မေးဖို့မလိုဘူးเนาะဟောဒီပရိသတ်သမုပ္ပါဒ်တရားကိုသာနားလည်ထားမယ်ဆိုရင်အနာကဖြစ်လက်တဲ့အနေထားအခြေအနေကိုလည်းပဲကြိုတင်ခံမလို့မရဘူးလားရလားအဲ့ဒီလိုရပြီဆိုရင်ကောင်းတယ်လားမကောင်းတယ်လားဆောင်ရန်ရှောင်းရန်ဒါလေးတွေကြည့်ပြီးတော့ဆောင်းနေတာဆောင်းရှောင်းနေတာရှောင်းဖို့ပဲဆောင်းနေတာဆောင်းဖို့ရှောင်းနေတာရှောင်းဖို့ကသူများကတောင်းပေးနေရမှာလားကိုကိုယ်တိုင်ဆုံးဖြတ်ရမှာလားကိုကိုယ်တိုင်ဆုံးဖြတ်ရမှာကိုကြက်တယ်လားကိုသွားဖို့ပဲเนาะအဲ့ဒါကြောင့်မို့လို့ပုဂ္ဂိုလ်အခွင့်အရေးလူတယောက်ရဲ့အခွင့်အရေးအပြည့်အဝအရာဆုံးတော့ဘာသာတည်းဟောဒီဗုဒ္ဓဘာသာပဲဘလူရဲ့ထိန်ချုပ်မှုမှမရှိဘူးဘလူရဲ့ချိန်ချောက်မှုမှလည်းမရှိဘူးဘသူရဲ့မျှော်လင့်ချက်တွေပေးပြီးတော့ခွင့်ရေးတွေကိုရပါလိမ့်မယ်လို့ကြိုတင်ပြီးတော့မျှော်လင့်ချက်ပေးထားတာလည်းမရှိဘူးเนาะဒီတော့ဗုဒ္ဓဘာသာကကိုရမဲ့အခွင့်အရေးတစ်ခုကိုတောင်းတပြီးတော့ယူရတယ်ဒီနေရာမှာတောင်းတတယ်ဆိုတာရယ်ဆုတောင်းတယ်ဆိုတာရယ်မတူဘူးเนาะအခုဘုန်းကြီးတို့ဗုဒ္ဓဘာသာလောကမှာဆုတောင်းတယ်ဆုတောင်းတယ်လို့စကားလေးတွေဖြစ်နေကြတယ်ဒါကတော့စကားအဖြစ်ပြောလိုက်ကြတာပါเนาะဆုတောင်းတယ်ဆိုတဲ့စကားဟာဒါမြန်မာစကားမှာစကားအဖြစ်ပြောလိုက်တာဒါပေမဲ့ဗုဒ္ဓဘာသာရဲ့အဓိကအနှစ်သာရကဆုတောင်းခြင်းနဲ့မပြည့်စုံဘူးတောင်းတခြင်းနဲ့သာပြည့်စုံတယ်မှတ်တာနော်ဆုတောင်းတာနဲ့တောင်းတာနဲ့တွေ့ရလားဆုတောင်းတာကတောင်းယူတာဟုတ်လားဆုတောင်းတာကဘာလဲတောင်းယူတာဒါလေးကိုပေးပါဒီခွင့်ရေးလေးပေးပါဒီလိုကြိုးလေးအကြိုးလေးကိုပေးပါဒီလိုတောင်းယူတာဘုရားဘာသာကတောင်းယူလို့မရဘူးဒါဖြင့်ဘာလို့ရသလဲတောင်းတရတယ် တောင်းတတယ်ဆိုတာဘာလို့တာလဲမေးတော့ကိုလိုချင်တဲ့အရာကိုသတ်မှတ်တာကိုရောက်ချင်တဲ့ပန်းတိုင်ကိုသတ်မှတ်တာဥပမာနိဗ္ဗာန်ရရပါလို့ဤဒါဆုတောင်းတာလားတောင်းတတာလားတောင်းတတာနော်ဆုတောင်းတယ်လို့မမှန်နဲ့ဘာဖြစ်လို့တော့နိဗ္ဗာန်ဆိုတာတောင်းယူလို့ရတဲ့ပစ္စည်းလားမဟုတ်ဘူးနိဗ္ဗာန်တောင်းယူလို့ရရင်လူတိုင်းနိဗ္ဗာန်ရကုန်မှာပေါ့နိဗ္ဗာန်တောင်းယူလို့မရဘူးဒါဖြင့်ပါလို့ရတယ်လေတောင်းတရတယ်နော်ကိုရောက်ချင်တဲ့ပန်းတိုင်တစ်ခုအဖြစ်နဲ့သတ်မှတ်ရတယ်ကိုလိုချင်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့စိတ်ထဲမှာသတ်သတ်မှတ်မှတ်ထားရတယ်ဩဒီလောက်ကိုလို့ရင်ဘာအကျိုးရခြင်းလဲဒီအကျိုးရခြင်းလဲရမယ့်အကျိုးကိုသတ်မှတ်လိုက်တာဒါကိုတောင်းတတယ်လို့ခေါ်တယ်နော်ရမယ့်အကျိုးကိုသတ်မှတ်လိုက်တာဒါဘုရားဘာသာရဲ့သဘာဝနိဗ္ဗာန်ရရပါလို့ဤဆိုရင်လည်းပဲရမယ့်အကျိုးကိုဘာလို့လိုက်တာလဲသတ်မှတ်လိုက်တာတောင်းယူတာလားမဟုတ်ဘူးလူချမ်းသာရရပါလို့ဤဆိုရင်လည်းပဲရမယ့်အကျိုးကိုဘာလို့တာလဲသတ်မှတ်လိုက်တာတောင်းယူတာလားမဟုတ်ဘူးလက်ချမ်းသာရရပါလို့ဤဆိုရင်လည်းပဲရမယ့်အကျိုးကိုသတ်မှတ်လိုက်တာတောင်းယူတာလားမဟုတ်ဘူးနော်တောင်းယူတာမဟုတ်ဘူးတောင်းယူလို့ရတဲ့ထုံးစံရှိရလားအချို့ချို့ဘာသာတွေကတောင်းယူလို့ရတယ်။ဘာပေးပါ၊ဘာပေးပါ၊ဘာပေးပါတောင်းယူလို့ရတယ်။တောင်းတဲ့ပုဂ္ဂိုလ်ကလည်းရှိတယ်။တောင်းရင်ပေးမယ်လို့အာမခံထားတဲ့ပုဂ္ဂိုလ်လည်းရှိတယ်။နော်။ပေးလိမ့်မယ်လို့လည်းယုံကြည်နေတယ်။ဟုတ်တယ်မလား။အဲဒါကြောင့်မလို့လည်းပဲဘာလို့လဲ။တောင်းယူတယ်။တောင်းယူတယ်။ဘုန်းကြီးတို့ဘောဓဘာသာကအဲ့ဒီလိုတောင်းယူတာဟုတ်ရဲ့လား။တောင်းယူတာမဟုတ်ဘူး။တောင်းတတာ။ကိုယ်လိုချင်တဲ့အကျုပ်ကိုသတ်မှတ်တာဟုတ်လားအဲ့ဒီတော့ဘောဓဘာသာရဲ့သဘာဝကကိုလိုချင်တဲ့အကျုပ်ကိုသတ်မှတ်တာအဲ့ဒီလိုသတ်မှတ်တဲ့နေရာမှာတရားနဲ့တရားသတ်မှတ်မှုလေးတွေမတူခင်ဘူးအာတချို့တချို့ပုဂ္ဂိုလ်များကြတော့လည်းပဲလောကအကျုပ်ကိုလိုချင်တဲ့ပန်းတိုင်အဖြစ်နဲ့သတ်မှတ်တယ်လို့တချို့တချို့ပုဂ္ဂိုလ်များကြတော့လည်းပဲလောကုတ္တရာအကျုပ်ကိုလိုချင်တဲ့ပန်းတိုင်အဖြစ်နဲ့သတ်မှတ်တယ်နော်အဲ့ဒီလိုသတ်မှတ်တဲ့နေရာမှာဘာကွာတယ်လို့မေးလို့ရှိရင်ကိုယ့်ရဲ့တန်တမ်းမှာရှိတဲ့အသိဉာဏ်အခြေခံနဲ့ကွာတယ်။အသိဉာဏ်အခြေခံခြင်းမတူသေးတဲ့အတွက်သတ်မှတ်ပုံသတ်မှတ်နေခြင်းကိုတွေ့နိုင်မှာမလား။အဲ့ဒီလိုမတူတာလေးတွေကိုမြတ်စွာဘုရားကပဋိစ္စသမုပ္ပန်နည်းနဲ့ရှင်းရှင်းလင်းလင်းပြောပြထားတာရှိတယ်။ဟုတ်ရဲ့လား။အဲ့တော့ဘုန်းကြီးတို့ပရိသတ်တွေတာရကအနေနဲ့ပရိသတ်ပရိသတ်သမုပ္ပါဒ်စပိုင်းလေးကိုဘုန်းကြီးပြောပြပေးလိုက်ပါမယ်။ပရိသတ်သမုပ္ပါဒ်စပိုင်းကိုကြည့်လိုက်တဲ့အခါကျတော့ကာလအဖြစ်ဘယ်လိုမျိုးခွဲထားလဲ။ဘာကာလတွေလဲ။ယခုဖြစ်စေပစ္စုပန်ကာလ။နောင်ဖြစ်လက်တန်အနာဂတ်ကာလ။ကာလဘယ်လိုမျိုးလဲ။အဲ့တော့ကိုလာခဲ့ရလမ်းကြောင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကနံပါတ်၁အကွက်အနေနဲ့လွန်ခဲ့ပြီးသောအတိတ်ကာလလို့မပြောဘူးလားပြောပြလိုက်အဲ့ဒီလွန်နေပြီးသောအတိတ်ကာလဆိုတဲ့နံပါတ်၄ကိုယ်ကိုရှောင်လန်းခဲ့တဲ့လမ်းကြောင်းပဲဟုတ်လားကိုကိုတိုင်ရှောင်လန်းခဲ့တဲ့လမ်းကြောင်းပဲနံပါတ်၄ကိုယ်နဲ့နံပါတ်၃ကိုယ်လို့ခေါ်တဲ့ယခုပြည့်စဲပြည့်စုံပံကာလဒီလောလောဆယ်ကိုရောက်နေတဲ့နေရာဟုတ်ရဲ့လားလောလောဆယ်ကိုရောက်နေတဲ့နေရာကိုကြုံတွေ့နေရတဲ့တွေ့ကြုံရမှုဒါကိုပစ္စုပန်ကာလနံပါတ်1ကွယ်နဲ့နံပါတ်3ကွယ်နဲ့ပြထားပါလေနံပါတ်4ကွယ်ကြတော့လွန်နေပြီးတော့အဲနောင်ဖြစ်တဲ့တန်အနာဂတ်ကာလလို့ဒီလိုပြထားတယ်နော်အဲ့ဒါကြတော့ကိုယ့်ရဲ့လောလောဆယ်လောကဆောင်ရွက်မှုအားလျော်စွာနောင်တွေ့ရကြုံရရောက်ရမယ်အနေထားကလေးကိုဘုရားရှင်ကပေါ်ပြပေးထားတာအဲ့ဒီအတိတ်ပစ္စုပန်နာကကာလ၃ပါးရဲ့ရှင်ဝင်ရှားလေးတွေကိုကြည့်ပြီးတော့ညှိပြီးတော့ငါဘယ်လလိုက်တဲ့နေဆိုတာကိုကိုယ့်ကိုယ်ကိုဆုံးဖြတ်ဖို့ပဲเนาะအဲ့ဒီတော့ဆုံးဖြတ်ဖို့ဆိုတော့ဟောဒီနေရာမှာကာလ၃ပါးဘဝ၃မျိုးပြောထားပြီးမဲ့လို့လည်းပဲတကယ်တမ်းသဘောပေါက်ဖို့လိုတာကအတိတ်ကာလနဲ့ပစ္စုပန်ကာလအကူအဆက်ကလေးကိုသဘောပေါက်လိုက်မယ်ဆိုရင်ပ ပစ္စုပန်ကာလနဲ့အနာဂတ်ကာလအကူဆက်ကိုလည်းပဲဒီတိုင်းပဲသဘောမပေါက်နိုင်ဘူးလားပေါက်နိုင်တာပဲနော်အတိတ်ကာလတော့ကဘလို့အကြောင်းအကြောင်းပစ္စုပန်မှာဘလို့ပုံစံဖြစ်လာတယ်ဆိုတာသိရင်ဟောအနာဂတ်မှာဘလို့လမ်းကိုရွေးချယ်ဖို့အတွက်ပစ္စုပန်မှာဘလို့နေရမယ်ဆိုတဲ့နေနေထိုင်နေလုံနေကန်နေကျင့်ကြံကြပါအထုံးနေလေးတွေလည်းပဲမသိနိုင်ဘူးလားသိနိုင်လားအဲ့ဒီလိုသိနိုင်တာဖြစ်တဲ့အတွက်အနာဂတ်ကိုအနာဂတ်ရဲ့တွေးရကြုံရမဲ့သဘောကိုသိကြပါတယ်ဆိုရင်အတိတ်ရဲ့တွေးခဲ့ကြုံခဲ့တဲ့ဘဝကိုပြန်ပြီးတော့သင်ခန်းစာယူဖို့လိုတယ်ဟုတ်ရဲ့လားအတိတ်တုန်းကတွေးခဲ့ကြုံခဲ့တဲ့ဖြစ်စဉ်ကလေးတွေကိုသင်ခန်းစာမယူဘဲနဲ့အနာဂတ်မှာကိုယ့်ရဲ့ဘဝဘယ်လိုစောင့်တည်မယ်ဆိုတဲ့ဘလို့ဖန်တီးမယ်ဆိုတဲ့ပုံစံမှန်မှန်ကန်ကန်ချနိုင်ပါမလားမချနိုင်ဘူးဒီတော့အနာဂတ်ရဲ့ဘဝကိုကြိုတင်ပြီးတော့ဖန်တီးခြင်းပါတယ်ဆိုရင်အနာဂတ်ဘဝကိုကြိုတင်ပြီးတော့ကိုယ်စိတ်ကြည်စောက်ခြင်းပါတယ်ဆိုရင်အတိတ်ရဲ့သင်္ကန်းစာလေးတွေယူဖို့လိုတယ်ဟုတ်ရဲ့လားအတိတ်သင်္ကန်းစာမယူတတ်တဲ့ပုဂ္ဂိုလ်တွေအနာဂတ်ဘဝဘယ်တော့မှမဖြောင့်ပြူးဘူးလို့မှတ်ပါသဘောပေါက်တယ်နော်အတိတ်ရဲ့သင်္ကန်းစာကိုမယူတတ်တဲ့ပုဂ္ဂိုလ်သည်အနာဂတ်ဘဝမှာဖြောင်ပြူးနိုင်မှာမလားဘယ်တော့မှမဖြောင်ပြူးနိုင်ဘူးဒီတော့အနာဂတ်ဘဝဖြောင်ပြူးခြင်းပါတယ်ဆိုရင်ဘာလို့ရမလဲအတိတ်ကာလရဲ့သင်္ကန်းစာကိုယူရမယ်အတိတ်ကာလရဲ့ဖြစ်ရကလေးတွေကိုသင်္ကန်းစာထုတ်ယူတတ်ရမယ်အဲဒီလိုသင်္ကန်းစာများများထုတ်ယူတတ်ရင်နော်အနာဂတ်ဘဝမှာကိုလိုချင်တဲ့ပုံစံခန္ဓာယူလို့ရတယ်အတိတ်ကာလမှာသင်္ကန်းစာမထုတ်တတ်တဲ့ပုဂ္ဂိုလ်တွေအနာဂတ်ဘဝမှာလည်းပဲမျောခြင်းဟာမျောရောက်ခြင်းဟာရောက်ဆိုက်ခြင်းဟာဆိုက်နော်ဘယ်တော့ဘယ်ကန်းဆိုက်ဆိုက်ဆိုက်ခြင်းဟာဆိုက်သွားမှာပဲနော်အဲ့တော့ကိုယ်ဆိုက်ခြင်းနဲ့တောင်ကန်းဆိုက်အောင်ကြိုးစားခြင်းပါလေဆိုရင်တော့အတိတ်ကာလရဲ့ဘဝသင်္ကန်းစာလေးတွေထုတ်ယူလိုက်ကြပါဟုတ်ရဲ့လားအတိတ်ကာလဘဝသင်္ကန်းစာလေးတွေထုတ်ယူလိုက်ကြပါဆိုတော့ဗုဒ္ဓကဘုန်းကြီးတို့ပရိသတ်တွေရဲ့အတိတ်ကာလဖြစ်စဉ်ကလေးတွေကိုဘယ်လိုပြောထားသလဲဆိုရင်အဝိဇ္ဇာပစ္စယသင်္ခါရဒီလိုပြောထားတယ်မင်းတို့တွေအတိတ်ကာလတုန်းကတဲ့ဘာတွေလုပ်ခဲ့သလဲဆိုရင်တဲ့နော်ကောင်းတာတွေလည်းပဲလုပ်ခဲ့တာရှိကောင်းရှိမယ်မကောင်းတာတွေလည်းပဲလုပ်ခဲ့တာရှိကောင်းရှိမယ်ဘာတွေပဲလုပ်ခဲ့လုပ်ခဲ့မင်းတို့လုပ်ခဲ့တဲ့အလုပ်တွေကိုတဲ့အဝိဇ္ဇာဆိုတဲ့တရားကလွှမ်းမိုးထားတယ်တဲ့မင်းတို့လုပ်ခဲ့တဲ့အလုပ်တွေကအဝိဇ္ဇာအုပ်ချုပ်မှုအောက်ကနေပြီးတော့လုပ်ခဲ့တဲ့အလုပ်တွေကြီးပဲတဲ့ဟုတ်ရဲ့လားဘယ်လိုအုပ်ချုပ်မှုနဲ့လုပ်ခဲ့တာလဲဒီတော့အတိတ်ကာလတစ်လျှောက်လုံးမှာဘဝပေါင်းများစွာဖြတ်သန်းလာခဲ့ရတဲ့အတိတ်ကာလအတိတ်ဘဝတစ်လျှောက်လုံးမှာမိမိရဲ့ဘဝကိုဘယ်လိုကနေလွှမ်းမိုးထားလဲအဝိဇ္ဇာကလွှမ်းမိုးထားတယ်ဒါလေးကိုသဘောပေါက်ပါနော်အဝိဇ္ဇာဆိုတဲ့အရေးမဲကြီးကမိမိတို့ရဲ့ဘဝမှာအမြဲတမ်းလာထိုးထားတယ်အဝိဇ္ဇာရဲ့ကြီးမိမိတို့ရဲ့ဘဝမှာလာပြီးတော့ထင်ခန့်နေတယ်အဲဒီလိုထင်ရနေတာဖြစ်တဲ့အတွက်အဝိဇ္ဇာရဲ့လွှမ်းမိုးမှုကိုဘယ်လိုမှမလုံဆန်နိုင်ခဲ့ကြဘူးတဲ့အတိတ်ဘဝတလျှောက်လုံးနော်အဲ့ဒါအဝိဇ္ဇာရဲ့လွှမ်းမိုးမှုမလွန်ဆန်နိုင်ဘူးဆိုတော့အဝိဇ္ဇာဆိုတာဘယ်လိုသဘောရှိတယ်လဲလို့မေးလို့ရှိရင်အဝိဇ္ဇာဆိုတာဟာမတိတဲ့သဘောရှိတယ်။ဘာသဘောရှိလဲ?ဒါကရိုးရိုးပြောလိုက်တာပေါ့နော်။မတိတဲ့သဘောရိုးရိုးပြောလိုက်တာ။အမှန်ကားတော့သူကသစ္စာမတိတဲ့သဘော။သစ္စာဆိုတာတခြားပြောတာလားအမှန်ကိုပြောတာလား။ဒီတော့အမှန်ကိုမတိတဲ့သဘောပေါ့။ဟုတ်လား။အမှန်တရားကလောကမှာမြတ်စွာဘုရားဘယ်နှချက်လို့သတ်မှတ်တာလဲ?လေချက်ကျန်တဲ့အမှန်တရားတွေလည်းပဲရှိကောင်းရှိမယ်အဲ့ဒီအမှန်တရားတွေသည်တကယ်အမှန်စစ်ဟောရလားမြတ်စွာဘုရားပြောခဲ့တဲ့အမှန်စစ်သည်ဘယ်နှပါလဲဘာတွေတော့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဲ့ဒီလေးချက်မှတပါကျန်တဲ့အမှန်တရားတွေသည်တကယ်အစစ်မှန်အမှန်တရားမဟုတ်ပါဘူးနော်ဒီတော့မြတ်စွာဘုရားသတ်မှတ်တဲ့အမှန်တရား၄ချက်ထဲမှာလည်းပဲ။ဩတကယ်တမ်းသိရမယ့်အမှန်တရားကဘာသစ္စာလဲတော့ဒုက္ခသစ္စာ။အမှန်တရားက၄ချက်ရှိတယ်။ အဲ့ဒီလေးချက်ထဲမှာတကယ်တမ်းသိအောင်ကြိုးစားရမယ်အမှန်တရားကဒုက္ခသစ္စာအဲဒုက္ခသစ္စာဆိုတာဘယ်လိုလဲလို့မေးရင်ခန္ဓာ၅ပါးဒုက္ခသစ္စာဆိုတာဘယ်လိုပါလဲဟောပြီခန္ဓာ၅ပါးဆိုတဲ့တရားသည်အမှန်တရားเนาะအဲ့ဒီခန္ဓာ၅ပါးဆိုတဲ့အမှန်တရားကိုဒုက္ခသစ္စာလို့ဒီလိုခေါ်တယ်ဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲမေးရင်တဲ့အဲ့ဒီခန္ဓာ၅ပါးသည်ဖြစ်ပြီးရင်ပြတ်တက်တဲ့သဘောရှိတယ်ဒီတော့ခန္ဓာ၅ပါးကိုသိအောင်လောင်းတဲ့ဒုက္ခသစ္စာအမှန်တရားသိပြီလို့ပြောနိုင်ပါမလားဖြစ်ပြီးတော့ပြတ်တက်တဲ့သဘောကိုသိမှဒုက္ခသစ္စာသိတယ်လို့ခေါ်တယ်ဟုတ်ရဲ့လားဒီတော့ဘုန်းကြီးတို့ပရိသတ်တွေကဒုက္ခသစ္စာသရမှန်တရားကိုသိကျင်ပါတယ်ဆိုရင်ဘုန်းကြီးတို့အများအားပြောနေပါတယ်လောကမဲ့လောကစဉ်၃မျိုးရှိတယ်နံပါတ်၁ခန္ဓာအကြောင်းသိအောင်လို့နံပါတ်၂ခန္ဓာဖြစ်တာသိအောင်လို့နံပါတ်3ခန္ဓာပြတ်တာသိအောင်လို့ဟုတ်ရဲ့လားဘယ်တစ်ချက်ပါလဲအဲ့ဒီသုံးချက်ကိုသိမယ်ဆိုရင်တဲ့ဒုက္ခသစ္စာတရားအမှန်တရားကိုသိပြီလို့ဒီလိုခေါ်တယ်နော်အဲ့တော့ဟောဒီမှာအတိတ်ကာလတုန်းကဝိဇ္ဇာရှိခဲ့တယ်ဆိုတော့အဲ့ဒီအမှန်တရားကိုသိခဲ့ဖို့ရလားလို့မေးရင်မသိခဲ့ဘူးဘူးနော်တမန်ကရှန်ကအနေနဲ့သိကောင်းသိခဲ့ဘူးမယ်ဟုတ်ရဲ့လားသို့တော့တကယ်တမ်းပိုင်းပိုင်းခြားခြားဆုံးပြတ်နိုင်တဲ့အနေထားမျိုးနဲ့သိခဲ့တာတော့ဟုတ်ရဲ့လားမဟုတ်ဘူးပိုင်ပိုင်နိုင်တဲ့ပိုင်ပိုင်ခြားခြားဆုံးပြတ်နိုင်တဲ့အနေထားမျိုးနဲ့အတိတ်တုန်းကသိခဲ့ဘူးတယ်ဆိုရင်လည်းပဲခွင့်တော်ပရိသတ်တွေယနေ့ဒီချိန်မှာဒီနေရာမှာရှိပါမလားဒီကိုရောက်ကုန်မလားဘူးဟုတ်ရဲ့လားဟောဒီနေရာရောက်လာတာကိုထောက်တော့အားဖြင့်အတိတ်ကာလတုန်းကပိုင်ပိုင်နိုင်တဲ့သိခဲ့ဘူးသလားမသိခဲ့ဘူးဘူးလားမသိခဲ့ဘူးเนาะလုံးဝမသိခဲ့တာလဲဖြစ်ခြင်းဖြစ်မယ်အသိပင်တရားတော်လည်းပဲတမန်ကရှံကသိခဲ့တာလဲဖြစ်ကောင်းဖြစ်မယ်တမန်ကရှံကသိတယ်ဆိုတာဟာလည်းပဲပိုင်ပိုင်နဲ့နဲ့သိတာမဟုတ်သေးရတွေ့သိတယ်စင်နေတယ်မလားမသိတယ်စင်နေတယ်မလားမသိတယ်စင်နေပဲထင်ရမှာပဲဒီလိုဆိုအတိတ်ကာလတုန်းကသစ္စာကိုမသိခဲ့ဘူးခန္ဓာကိုမသိခဲ့ဘူးဖြစ်ပျက်ကိုမသိခဲ့ဘူးဒုက္ခသစ္စာကိုမသိခဲ့ဘူးဆိုတော့ဘယ်သူရဲ့အုတ်ချုံမှုဘလူရဲ့သွားမှုမှုခံခဲ့ရတော့ဒါအတိတ်ကာလတုန်းကဖြတ်သန်းလာခဲ့ရတဲ့နိုင်ငံကိုပေါ်ပေးနေတာဟုတ်တယ်မလားဟောပြီးအဲ့ဒီလိုအဝိဇ္ဇာရဲ့အုတ်ချုံမှုကလေးကိုတဲ့အတိတ်ကာလတုန်းကဘဝပေါင်းများစွာခံခဲ့ရတယ်ဆိုတော့အတိတ်ကာလတုန်းကမိမိတို့ကနော်မိမိတို့ရဲ့ဘူတုဒ္ဒအားလျော်စွာအော်တခါတခါကြားတော့လည်းပဲမကောင်းတဲ့အလုပ်ကလေးကိုပင်လည်းရင်ကောင်းတယ်လို့ထင်ပြီးတော့လုပ်ခဲ့တာလေမရှိဘူးလားရှိမှာလားအော်တခါတခါကြားတော့လည်းပဲမကောင်းတာကိုမကောင်းတာလို့သိပြီးတော့ကောင်းတာကိုကောင်းတာလို့သိပြီးတော့ကောင်းတဲ့အလုပ်ကလေးတွေလည်းလုပ်ခဲ့တာမရှိဘူးလားရှိအလုံးပန်နေများကတော့ဘယ်သူမှမကောင်းဘူးလို့ထင်ပြီးတော့လုပ်ခဲ့တာမရှိဘူးဟုတ်လားမကောင်းဘူးလို့ထင်ပြီးတော့နော်မကောင်းဘူးလို့သဘောပေါက်ထားပါရဲ့နဲ့လုပ်တဲ့ပုံကတော့ဘလို့မှမရှိဘူးဒါဖြစ်ရင်ဘလို့နည်းနဲ့လုပ်ခဲ့တယ်ကောင်းတယ်ထင်လို့လုပ်ခဲ့တာဟုတ်ရဲ့လားမကောင်းဘူးလို့သဘောပေါက်ထားရင်တော့ဘလို့မှမလုပ်ဘူးဒါဖြင့်ဘာလို့လုပ်ခဲ့ရတယ်လဲကောင်းတယ်ထင်လို့လုပ်ခဲ့တာဘုန်းတော်ပရိသတ်တွေယနေ့ဘုရုသင်ပုဂ္ဂိုလ်များဖြစ်ရသည့်အားလျော်သာတခါတခါအာကုသို့မှုလေးတွေလည်းမလုပ်ခဲ့ဘူးလားလုပ်ခဲ့ဘူးလားလုပ်ခဲ့ဘူးတာပဲအဲ့ဒီလိုလောက်ခဲ့ပြတဲ့အခါတော့ဟောဒီလောက်ကမကောင်းဘူးမကောင်းတဲ့ကျုပ်ပြိလိုက်မယ်လို့တကယ်တမ်းတိတိကျကျသဘောပေါက်ထားရင်ဒီလောက်ကိုမလုပ်တော့ဘူးဒါပေမဲ့အဲ့ဒီလိုသဘောမပေါက်တဲ့အခါကျတော့ကောင်းနိုးနိုးနဲ့ကောင်းတဲ့ကျုပ်လေးယာနိုးနိုးနဲ့မျောလင်းချက်ကလေးတစ်ခုခုနဲ့မကောင်းတာကိုပြိလိုက်ရင်ကောင်းတယ်ထင်ပြီးတော့မလုပ်ခဲ့ဘူးလားလုပ်ခဲ့ကြတကယ်လောက်တာကတော့ကောင်းတယ်လို့လားမကောင်းတယ်လို့လားဒါပေမဲ့လို့လည်းပဲစိတ်ထဲမှာမကောင်းဘူးလို့ထင်ပြီးလုပ်တာလားကောင်းတယ်ထင်ပြီးလုပ်တာလားကောင်းတယ်ထင်ပြီးလုပ်တာတခါတခါကြားရတယ်မကောင်းတာမှန်တော့သိတော့သိတယ်ဒါပေမဲ့လို့လည်းပဲတစ်ဖက်ကကောင်းတဲ့အကျိုးလေးကိုမျှော်ကိုးပြီးတော့လုပ်တာမရှိဘူးလားရှိတာဘလို့ပဲပါဏာတိပါဒအာရိဏဒါနအလုပ်တွေမကောင်းဘူးလို့ပြောပြီးပြောကြ냐တော့လည်းပဲဟောကိုယ့်ရဲ့စောင်းနေရမပြေလည်ဘူးဖြစ်လာပြီဆိုရင်စောင်းနေရဆိုတဲ့အကျိုးကိုမျှော်ကိုးပြီးတော့ပဏာတိပါဒအာရိဏဒါနအလုတ်ကလေးတွေမလုံးမိဘူးလားလုံးမိ မကောင်းမှတော့မသိဘူးလားသိလားဒါပေမဲ့တစ်ဖက်ကဘာအကျိုးမျှော်ကိုးနေလဲစောင့်နေရည်ပြည်လည်မှုဆိုတဲ့ကောင်းတဲ့အကျိုးမျှော်ကိုးနေတယ်ဒါတဘာဝလေးတွေပြောပြတာပါဟုတ်တယ်မလားသာတခါတခါမကောင်းမှသိတယ်ဒါပေမဲ့သားအတွက်ဆောင်ရွက်နေရတယ်သမီးအတွက်ဆောင်ရွက်နေရတယ်ဇနီးအတွက်ခင်ပွန်းအတွက်ဟုတ်ရဲ့လားစီးပွားရေးအတွက်အော်သားအတွက်သမီးအတွက်သားမျက်နှာသမီးမျက်နှာကြည့်လိုက်တဲ့အခါကျတော့တစ်ဖက်ကမကောင်းတဲ့လုံမသိပေမဲ့တစ်ဖက်ကသားမျက်နှာသမီးမျက်နှာနဲ့ရှင်းကြည့်လိုက်တဲ့အခါကျတော့သားမျက်နှာညှို့မခံနိုင်ဘူးသမီးမျက်နှာညှို့မခံနိုင်ဘူးဟုတ်လားမကောင်းတဲ့အလုပ်တော့မကောင်းတဲ့အလုပ်ပဲဒါပေမဲ့သားသမီးမျက်နှာအညှို့မခံနိုင်တာနဲ့အဲ့ဒီမကောင်းတဲ့အလုပ်လုံးပြီးသွားတယ်ဒါကောင်းတဲ့အကျိုးကိုမျှော်ကိုးပြီးလုပ်တဲ့သဘောပေါ့ဟုတ်တယ်မလားအဲ့ဒီလိုလေးတွေလည်းလောကမှာမရှိဘူးလားရှိကထားပါတော့အားလုံးကိုခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုရင်ဟောဒီသင်္ခါရဆိုတာတခြားလားပြုလို့အထောက်မူလားပြုလို့အထောက်မူဘယ်နှမျိုးပြုလို့အထောက်တယ်လဲဆိုရင်အချင်းချင်းအပြည့်2မျိုးဘယ်နှမျိုးလဲ2မျိုးမကောင်းတဲ့အလုပ်ရဲ့ကောင်းတဲ့အလုပ်ရဲ့ဘယ်နှမျိုးပြုလို့အထောက်ခဲ့လဲ2မျိုးပြုလို့အထောက်ခဲ့တယ်ဟုတ်လားကောင်းတဲ့အလုပ်ကိုပြုလို့အထောက်တဲ့ပုဂ္ဂိုလ်ကလည်းတခြားလူကျင်လို့လားကောင်းကျိုးလူကျင်လို့လားမကောင်းတဲ့အလုပ်ကိုပြုလို့အားထုတ်တဲ့ပုဂ္ဂိုလ်ကလည်းပဲနော်မကောင်းတာတော့ပြုလို့တာမိတာတော့မှန်တယ်ဒါပေမဲ့တစ်ဖက်ကအစားထိုးပြီးတော့ကောင်းတဲ့အကျိုးကိုမမျှော်လင့်လို့လားမျှော်လင့်လို့လားမျှော်လင့်လို့အဲတချို့တချို့ပုဂ္ဂိုလ်များကြတော့လည်းမကောင်းတဲ့အလုပ်မှန်ကိုသူမသိဘူးဟုတ်လားဒီလိုလို့ရင်မကောင်းတဲ့အလုပ်မှန်ကိုသူသိရလားမကောင်းတဲ့အလုပ်မှန်ကိုသူမသိဘူးကောင်းတဲ့အလုပ်ထင်ပြီးတော့ကိုလောက်တာဒါတွေလည်းရှိတာပေါ့အဲ့တော့ကောင်းတဲ့လုပ်ထင်ပြီးတော့မကောင်းတဲ့လုပ်ကိုလုံးမိတာရှိတယ်။မကောင်းတဲ့လုပ်ပါပဲလို့သဘောပေါက်ပါရင်းနဲ့တစ်ဖက်ကရလက်တန်ကောင်းတဲ့ကျုပ်မျှော်ကိုးပြီးတော့လုပ်တာရှိတယ်။အဲ့ဒီလိုလုပ်တဲ့အခါကျတော့မကောင်းတဲ့လုပ်ကလေးများလုံးမိမယ်ဆိုရင်တခြားလားအကုသို့လား။ကောင်းတဲ့လုပ်ကလေးများလုံးမိမယ်ဆိုရင်တခြားလားကုသို့လား။ဒီလိုဆိုတော့ဟောဒီနေရာမှာအလုပ်ဘယ်နှမျိုးလဲ။ဘာတွေပါလဲ။အကုသို့အလုပ်ရဲ့ကုသို့အလုပ်ရဲ့။နော်။အာဂုတ္တလောကဘယ်လိုတွေလဲလို့မေးလို့ရှိရင်ခွန်ကြီးတို့ဒီနေရာမှာအဘိဓမ္မာဒေသနာတွေကပြထားတယ်ဒုသရိုက်တရား10ပါဟုတ်ရလားကာယဒုသရိုက်3ပါရှိတယ်ဝေစီဒုသရိုက်4ပါရှိတယ်မနောဒုသရိုက်3ပါရှိတယ်အားလုံးပေါက်လိုက်တော့ဘယ်နှပါလဲကာယဒုသရိုက်3ပါဆိုတာကသိကြတဲ့အတိုင်းပါပဲပါဏာတိပါဒအာဒိနာဒါနာကာမေသူမိစ္ဆာစာရဘယ်နှပါလဲဒါမြန်မာလိုသိပြီလားပဲเนาะနောက်တစ်ခါဝစီဒုသရ၄ပါးဆိုတာမရှိဘူးလားရှိဘာတွေတဲ့တော့မုသာဝါဒသီတုဏဝါစာပရုဒဝါစာတန်ဖတ်ပလာပဝါစာဘယ်နှပါလဲဒါလည်းမကောင်းတဲ့လုပ်ပါပဲလို့သတ်မှတ်ထားတယ်เนาะကျန်နောက်တစ်ခါကျတော့မနောဒုသရနဲ့ပတ်သက်လို့ဘယ်နှပါလဲဘယ်လိုတွေပါလဲအပိစာယာပါဒမိစ္ဆာလေးကြီးဒါဗုဒ္ဓဘာသာမှန်ရင်ဒီဒုသရိုက်တရား10ပါးကတော့ပါဠိကောမြန်မာကောအဓိပ္ပာယ်ကောသိထားသင့်တာပဲဟုတ်ရဲ့လားအဲဒီတော့သိထားတဲ့အခါတော့ကဲအချင်းချင်းပြောပါမယ်ပါဏာတိပါဒသရဘာသက်ကိုတတ်တာအဒိနာဒါနသရဘာပစ္စည်းခိုးတာကာမိသူမိစ္ဆာစာရသရဘာသမယပြင်မာတာအဝိဇိဒုသရိုက်တရား4ပါးနဲ့ပတ်သက်လို့မုသာဝါဒမောမမှန်ပြောတယ်ပိသုဏဝါစာတယောက်နဲ့တယောက်ချစ်ပြဲကြောင်းကောင်းတဲ့စကားပြောတယ်ပရုဒ္ဓဝါစာကြံကြံတန်းတန်းဆဲတာဆိုတာရုပ်ရုပ်မှာမာတွေပြောတယ်သဗ္ဗပလဘဝါစာအကျိုးမဲ့စကားတွေပြောတယ်နော်နောက်တစ်ခါမနောဒုသရိုက်3ပါးကဘယ်လိုတွေတော့အဘိဇ္ဇာသရဘပစ္စည်းကိုစိတ်ထက်ကမတရားသဖြင့်လိုချင်နေတာယာပါဒသရဘကိုစိတ်ထက်ကမကောင်းချမ်းနေတာမိစ္ဆာတွေဒီအယူတွေမှားနေတာဟုတ်လားအယူတွေမှားနေတာအားလုံးပေါင်းလိုက်တော့မကောင်းတဲ့အလုပ်ဘယ်နှမျိုးလဲဒီပါဏာတိပါဒတို့ငါးပါးသီလမှာပါတဲ့ပါဏာတိပါဒအာရိဏဒနာကာမသူဒါတွေလည်းဒီထဲမှာပါသွားတာပဲမလားဒီထဲမှာပါသွားတာပဲအဲ့ဒီလို့တွေလို့တယ်ဆိုလို့ရှိရင်ဒီလို့တွေကကောင်းတဲ့အလုပ်တွေလားမကောင်းတဲ့အလုပ်တွေလားမကောင်းတဲ့အလုပ်တွေဟုတ်ပြီအဲ့ဒီမကောင်းတဲ့အလုပ်တွေလောက်တာကိုလည်းပဲတခြားခွန်ပါလားသင်္ခါရလို့ခွန်ပါသူကလည်းသင်္ခါရလို့ခွန်ပါပဲနော်အဲကောင်းတဲ့အလုပ်တွေကဘယ်လိုတွေလဲဆိုရင်တို့ရဲ့ဆက်ကျင်ပဲပေါ့သူတို့ရဲ့ဆက်ကျင်ပဲအဲ့ဒါတွေရှောင်ကျင်ရင်အဲ့ဒီစဘာရှောင်ကျင်ရင်အာရှောင်ကျင်တဲ့လို့သည်တခြားလို့လားကောင်းတယ်လို့လားဘုန်းကြီးတော်ပညာကရိယာဝတ္ထု10ပါးဆိုတာလည်းရှိပါသေးတယ်ဒါနာသီလဘာဝနာပတ်ဆိုင်တာဝေယဝိသပတ္တိဒါနာပတ္တာနုမောဒနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မဆိုပြီးတော့နော် ဒီဆယ်ပါးလည်းမရှိဘူးလားရှိလားဒါနာကုသိုလ်ပြုမယ်သီလဆောက်တည်မယ်ဘာဝနာစီဖြတ်မယ်အပ္ပစာယနာတဲ့ဝေယဝိသမှုပြုမယ်အပ္ပစာယနာတဲ့ယောသိပေးတာတွေပြုမယ်ဝေယဝိသတဲ့ဝေယဝိသမှုတွေပြုမယ်ပဋိဒါနပတ္တနုမောဒနာမျှဝေမယ်သာဓုခေါ်မယ်နော်နော်ဓမ္မသဝနာဓမ္မဒေသနာတရားနာမယ်တရားဟောမယ်ဒေတိစုကာမအယူတွေမှန်းနေမယ်ဒါကုသိုလ်လုပ်တယ်မလားအဲ့ဒီကုသိုလ်လုပ်တွေကအဲ့ဒီအလုပ်တွေကကုသိုလ်အလုပ်နော်အကုဏ္ဍဒုသရတရား၁၀ပါးကအကုသိုလ်အလုပ်အဲ့ဒီတော့လောကမှာပုရုဇဉ်ပုဂ္ဂိုလ်ရဲ့လို့ဖြစ်လာပြီလူတယောက်ရဲ့လို့ဖြစ်လာပြီဆိုရင်ပုရုဇဉ်ပုဂ္ဂိုလ်များဖြစ်ကြသည့်အာလျောသာကုသိုလ်တရားတွေလည်းမရှိဘူးလားရှိမှာလားအကုသိုလ်တရားတွေလည်းမရှိဘူးလားရှိမှာလားရှိမှာပဲကုသိုလ်တရားပဲရှိရှိအကုသိုလ်တရားပဲရှိရှိတဲ့နော်အတိတ်ကာလတုန်းကဘုန်းကြီးတို့ပရိသတ်တွေလောက်ခဲ့တဲ့ဟောဒီအလုပ်တွေပေါ်မှာဘလူကအုပ်ချုပ်တာလေအဝိဇ္ဇာကအုပ်ချုပ်တာလေအဝိဇ္ဇာအုပ်ချုပ်တယ်ဆိုတာကစကားဖြစ်နေပြောလိုက်တာအတိတ်အနေနဲ့ပြောမယ်ဆိုလို့ရှိရင်အဝိဇ္ဇာကဘာတခြားလားမသိတာလားဘာမသိတာတော့အဓိကဘာမသိတာလဲဒုက္ခသစ္စာကိုမသိတာဒုက္ခသစ္စာမသိဘဲနဲ့နော်ပြန်ပြန်ပြောပါဦးဒုက္ခသစ္စာဆိုတာဘယ်လိုလဲတော့ခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာတရားဒီလိုမလားခန္ဓာ၅ပါးမှလည်းမသိဘူးယုံနာမှလည်းမသိဘူးဖြစ်သဘောပြသဘောလည်းမသိဘူးเนาะအဲဒီတော့ခန္ဓာ၅ပါးကိုကြည်ပြီးတော့ဉာဏ်လေးနဲ့ကြည်ပြီးတော့ယုံနာနှစ်ပါးကိုဉာဏ်လေးနဲ့ကြည်ပြီးတော့အော်ဒါဒီသဘောတရားဒီခန္ဓာ၅ပါးဒီဖြစ်လဲဖြစ်တတ်တယ်ပြည့်လဲပြည့်တတ်တယ်ဟောတာဒုက္ခသစ္စာတရားပါပဲလားဆိုတဲ့အသိအဲဒီအသိဟာသစ္စာသိတဲ့အသိပဲဟုတ်ရဲ့လားဘုရားတော်ပြိတ္တတွေယောဂီတွေတရားရှိမှတ်တဲ့အခါကျတော့ဒီသီးတွေမရဘူးလားရနေလားဒါကဝိပဿနာအလုံးအားထုတ်မှဒီသီးရတာဟုတ်ရဲ့လားဒီတိုင်းနေလို့ဒီသီးရပါမလားမရဘူးဝိပဿနာတရားအလုံးအားထုတ်ဖို့တဲ့ပုံကိုကြတော့ခန္ဓာ၅ပါးလည်းသိတယ်ယုံနာနှစ်ပါးလည်းသိတယ်နော်နောက်တစ်ခါကျတော့ဖြစ်သဘောလေးတွေလည်းသိတာပဲပြက်သဘောလေးတွေလည်းသိတာပဲအထိုင်လျော့ဖြစ်ပြမြင်တဲ့ယောဂီတွေအများကြီးပဲရှိတယ်မရှိဘူးလားရှိဖြစ်ပြမြင်မြင်တာတခြားရဲ့ဖြစ်ပြလားယုံနာရဲ့ဖြစ်ပြလားအဲယုံနာရဲ့ဖြစ်ပြကိုမြင်မြင်ဆိုကြတဲ့ကောကဘုန်းကြီးတို့ပြိတ္တတွေဘာသစ္စာသိနေပြီလဲဟောဒုက္ခသစ္စာသိနေပြီဒါယုံလုံးလုံးစေပစ္စုပန်ဘဝရဲ့အခြေအနေလေးဟုတ်တယ်မလားသို့တော်တိတ်ကလာတော့ကမြတ်စွာဘုရားကပြောတယ်နော်အဝိဇ္ဇာပစ္စယသင်္ခါရတဲ့မင်းတို့အဲ့ဒါတွေမသိခဲ့ဘူးဘူးတဲ့ဟုတ်ရဲ့လားသိခဲ့ရဲ့လားမသိခဲ့ဘူးဘူးခန္ဓာ၅ပါးအကြောင်းလဲမသိ၊ယုံနာတစ်ပါးအကြောင်းလဲမသိ၊ဖြစ်ပြလဲမမြင်ဘူး။ဖြစ်ပြမမြင်တဲ့ဒုက္ခသစ္စာသိခဲ့ရလား။မသိဘူး။အဲဒီတော့အလုံးခြုံပြီးတော့ပြောလိုက်မယ်ဆိုလို့ရှိရင်သစ္စာမသိခဲ့ဘူး။ဘာလဲလဲ။သစ္စာမသိခဲ့ဘူး။ပါဠိလိုပြောတာသစ္စာနုဘောဓဉာဏ်လို့ခေါ်တာပေါ့။ဟုတ်လား။အတိတ်ကာလတုန်းကသစ္စာသိခဲ့သလားမသိခဲ့ဘူးလား။မသိခဲ့ပါဘူးတဲ့။အရိလောမတိခဲ့ပဲနဲ့ကုသိုလ်ကောင်းမှုတွေကအကုသိုလ်တွေကမပြုတ်ခဲ့ဘူးလားပြုတ်ခဲ့လားပြုတ်ခဲ့တယ်သစ္စာတည်ပြီးတော့ပြုတ်ခဲ့တာလားမတည်ပဲပြုတ်ခဲ့တာလားမတည်ပဲပြုတ်ခဲ့တာနော်ဟုတ်ပြီအရိလောသစ္စာမတည်ပဲပြုတ်ခဲ့သည့်အတွေ့ကိုပြုတ်ခဲ့တဲ့အလို့ကိုတခြားလိုနာမည်ပေးမှလားသင်္ခါရလိုနာမည်ပေးမှလားသင်္ခါရလိုနာမည်ပေးမယ်သင်္ခါရလိုနာမည်ရတာဒီပလည်းရင်သစ္စာသိတဲ့အလုံးမလို့လားမသိတဲ့အလုံးမလို့လားမသိတဲ့အလုံးမလို့သင်္ခါရလုံးနာမည်ရတာပေါ့နော်သစ္စာသိတဲ့အလုံးဆိုရင်သင်္ခါရလုံးနာမည်ရပါမလားမရမလဲဟောပြီအဲ့ဒီလိုသစ္စာမသိတဲ့အလုံးတွေလောက်ခဲ့တဲ့ဒီအတွေ့အကျိုးတရားအနေနဲ့ဘာတွေရလာမလဲလို့ဆိုရင်ဟောဒီပစ္စုပ္ပန်ဘဝမှာခန္ဓာ၅ပါးရမယ်ခန္ဓာမဏ္ဍပါးရမလဲခန္ဓာ၅ပါးရမယ်နော်အကြောင်းအကျိုးဆက်သွယ်ကြည့်လိုက်တော့လေအတိတ်ကာလတုန်းကဘာတွေဖြစ်ခဲ့တော့အဝိဇ္ဇာနဲ့သင်္ခါရပစ္စုပ္ပန်မှာဘာတွေရတော့ခန္ဓာ၅ပါးခန္ဓာ၅ပါးရတယ်နော်ဒါတော့ပရိစ္ဆေသမုပ္ပန်နည်းနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်အတိတ်ကာလတုန်းကပြုခဲ့တဲ့အဝိဇ္ဇာသင်္ခါရကြောင့်ပစ္စုပ္ပန်မှာခန္ဓာ၅ပါးရလာတယ်ဆိုတော့မူလတည်းပြသစ္စာနဲ့ခုဆိုတဲ့လင်္ကာကလေးအယသုံးသပ်ကြည့်လိုက်မယ်ဆိုရင်ပစ္စုပ္ပန်မှာရလာတဲ့အကျိုးတွေဘာသစ္စာတော့ဒုက္ခသစ္စာတွေရနေပြီဘာသစ္စာရတော့လောက်ခဲ့တာကတော့ကောင်းတဲ့လောက်ကလေးတွေမပါဘူးလားပါလားပါကောင်းပါမယ်ဟုတ်ရဲ့လား ကိုယ်တော်တရားလေးတွေမဖြစ်နိုင်ဘူးလားဖြစ်နိုင်လားဖြစ်နိုင်တယ်ဒါပေမဲ့လို့ရလာတဲ့ခန္ဓာ၅ပါးကဗာဒိစ္စတော့ရလာတဲ့အကျိုးတရားဒုက္ခသစ္စာဆိုရင်အကျောင်းတရားကိုဗာဒိစ္စလို့နာမည်ပေးမလဲနံပါတ်၄ကွယ်မှာကြည့်ကြည့်လိုက်ဗာဒိစ္စတယ်လေသမုဒိယသစ္စာလို့ဒီလိုပြောထားတယ်ဟုတ်လားအဲ့ဒီတော့နံပါတ်၄ကွယ်မှာသမုဒိယသစ္စာဟောဒီသင်္ခါရကိုသမုဒိယသစ္စာလို့နာမည်ပေးလိုက်တာသည်တခြားကြောင့်နာမည်ပေးတာလားအဝိဇ္ဇာအုပ်ချုပ်မှုခံထားရလို့နာမည်ပေးတာလားဘာဖြစ်လို့လဲမေးတော့အဝိဇ္ဇာဒီဗာတိစ္ဆာတော့အဝိဇ္ဇာကိုယ်တိုင်ကသမုဒိယသစ္စာမလားစဉ်းစားကြည့်နော်အဝိဇ္ဇာကိုယ်တိုင်ကဗာတိစ္ဆာလဲသမုဒိယသစ္စာအဝိဇ္ဇာကိုယ်တိုင်ကသမုဒိယသစ္စာဖြစ်နေတဲ့အတွက်သိရအုပ်ချုပ်မှုခံထားရတဲ့ကုသိုလ်တရားကလည်းပဲဗာတိစ္ဆာဖြစ်သွားမလဲသမုဒိယသစ္စာဖြစ်သွားမှာပဲဟုတ်တယ်မလားဘုန်းတော်ပရိသတ်တွေကခုလူဘဝရောက်လာကြပြီဆိုတော့เนาะလူဘဝဒီဟူသောခန္ဓာ၅ပါးဖြစ်လာတာသည်အတိတ်ကာလတုန်းကအာကုသိုလ်ကံရဲ့အကျိုးဆက်လားကုသိုလ်ကံရဲ့အကျိုးဆက်လားကုသိုလ်ကံရဲ့အကျိုးဆက်ဒါရေပုံရပြောတာပေါ့เนาะရေပုံရအနေနဲ့ကုသိုလ်ကံရဲ့အကျိုးဆက်ကုသိုလ်ကံကြောင့်လူဘဝမှာပရိသတ်တွေလာဖြစ်တာဟုတ်လားအကုသိုလ်ကံတွေကမရှိခဲ့ဘူးလားရှိခဲ့မှာလားသို့တော့ပရိသန္တိအနေနဲ့တော့အကျိုးမပေးတော့ဘူးအခုလိုပိုးတိအနေနဲ့တော့အကျိုးပေးနိုင်သေးတာပေါ့ဟုတ်လားစီပွားရေးလေးတွေကောင်းနေရကနေပြုံးစုံပြုတ်ကြတယ်ကုသိုလ်ကြောင့်ဖြစ်တာလားအကုသိုလ်ကြောင့်ဖြစ်တာအဲ့ဒါကိုပိုးတိအကျိုးလို့ခေါ်တယ်ဘာအကျိုးလဲအဲသွားသွားလာလာကျန်းကျန်းမာမာကနေပြီးတော့ပြုံးစုံအသက်ငယ်ငယ်ရွယ်ရွယ်နဲ့အာမတော်တဆသေခြင်းတရားနဲ့ရင်ဆိုင်ရတယ်ဘာရဲ့အကျိုးလဲအကုသိုလ်ရဲ့အကျိုးအဲ့ဒီအကျိုးကြတော့ပဋိသင်္ဍေအကျိုးလားပိုးတိအကျိုးလားဒီတော့ကုသိုလ်နဲ့အကုသိုလ်နှစ်မျိုးမှာဒီလိုမှတ်လိုက်ပေါ့နော်ကုသိုလ်ကပဋိသင်္ဍေအကျိုးပေးရင်အကုသိုလ်ကပဋိသင်္ဍေအကျိုးမပေးနိုင်ဘူးဟုတ်ရဲ့လားအကုသိုလ်ကပဋိသင်္ဍေအကျိုးပေးရင်လည်းပဲကုသိုလ်ကပဋိသင်္ဍေအကျိုးမပေးနိုင်ဘူးဘာဖြစ်လို့တော့ပဋိသင်္ဍေအကျိုးတရာတစ်ခုတည်းပဲရှိတာကိုစဉ်းစားကြည့်လေပရိသန္တိဆိုတာဘယ်နှခုရှိလဲတခုတည်းပဲရှိတော့ဒီနှစ်မျိုးလုံးကကြိုးပိနိုင်မှာမလားမပိနိုင်ဘူးเนาะအတိတ်တော့ကပြုတ်ခဲ့တာကြတော့ကုသိုလ်လည်းမရှိဘူးလားအကုသိုလ်လည်းရှင်းပြီရှိခဲ့ညာတော့လည်းပဲဟောဒီပရိသန္တိကြိုးပိဖို့ကြတော့နှစ်မျိုးလုံးပိနိုင်ပါမလားမပိနိုင်ဘူးကုသိုလ်ကံကကြိုးပိရင်လူဘုံနတ်ဘုံရောက်မယ်အကုသိုလ်ကံကကြိုးပိရင်အပယ်လေးဘုံရောက်မယ်ဟုတ်ရလားပြန်ပြောမယ်เนาะကုသိုလ်ကံကကြိုးပိရင်ပဲရောက်မှာလေလူဘုံနာဘုံရောက်မယ်အကုသိုလ်ကံကကြိုးပင်းရင်ပဲရောက်မှာလေခွင်းတော့ပြိတ္တတွေကအခုပဲဘုံရောက်နေတော့လူဘုံရောက်နေတော့ဘယ်ကံကအကျိုးပေးတာလဲကုသိုလ်ကံကဘာအကျိုးပေးတော့ပဋိသင်္ဍေအကျိုးပေးတာဘာအကျိုးပေးလဲပဋိသင်္ဍေအကျိုးပေးတယ်ဟုတ်လားအဲကုသိုလ်ကံကပဋိသင်္ဍေအကျိုးပေးတယ်ဆိုတာအတိတ်ကာလတုန်းကကိုပြုတ်ခဲ့ဖို့တဲ့အကုသိုလ်ကံတွေကနေပြီစီငါပဋိသင်္ဍေကျိုးတော့ငါပေးခွင့်မရတော့ဘူးဒါပေမဲ့အခွင့်သာတဲ့အခါငါလိုက်ပြီးနှောက်ရှက်မယ်ဆိုတော့ဥပဂါတကသဘောမျိုးနဲ့လိုက်ပြီးတော့နှောက်ရှက်တာမရှိဘူးလားရှိဒါကြတော့ပရိသတ်နေကြိုးလားပုရိကြိုးလားပုရိကြိုးစီပွားရေးလေးတက်နေရကနေပြုံးဆိုစီပွားပြတ်သွားတာတို့နော်အော်သောသောလာလာလှလုံးရှာရနေရနေပြုံးဆိုကျမရေးလေးတွေချိုးတဲ့တာတို့အာပြုံးဆိုတဲ့ဆုံးရှုံးရတာတို့ဘယ်လူကလိုက်နှောက်ရှက်တာတို့ဘယ်ကံကလိုက်နှောက်ရှက်တာတို့အကုသိုလ်ကံကလိုက်နှောက်ရှက်တာဟုတ်လားကုသိုလ်ကံကြောင့်လူလာဖြစ်ပေမဲ့အကုသိုလ်ကံကလိုက်နှောက်ရှက်နိုင်တယ်နော်လိုက်နှောက်ရှက်နိုင်တယ်ကုသိုလ်ကံကြောင့်လူလာဖြစ်တာကပဋိသင်္ဍေအကျိုးအကုသိုလ်ကံလိုက်နှောက်ရှက်တာကပိုးတိအကျိုးဟုတ်တယ်မလားအဲဒါကလည်းကြာတော့ကုသိုလ်ကံကအကျိုးမပေးဘူးအကုသိုလ်ကံကပဋိသင်္ဍေအကျိုးပေးတော့ဘယ်ရောက်သွားဖေးတို့ကြက်တို့ငှက်တို့ဖြစ်သွားတာပေါ့ဘယ်လူကအကျိုးပေးလိုက်တာလဲအကုသိုလ်ကံကအကျိုးပေးလိုက်တာအကုသိုလ်ကံကအကျိုးပေးပြီမဲ့ဟောကုသိုလ်ကံကလေးတွေကလည်းပဲပုထုဇဉ်ရဲ့တဘာဝလောကမှာမရှိဘူးလားရှိကုသိုလ်ကံကဒီတိုင်းနေပါမလားလိုက်ပြီးတော့သူကလည်းမဆောင်ရှောက်ဘူးလားဆောင်ရှောက်ခွေးချင်းကတိရိစ္ဆာန်မြေဖြစ်ပြီးဖြစ်ကြတော့လဲကုသိုလ်ကံရဲ့ဆောင်ရှောက်ရရင်ကောင်းကောင်းမွန်မွန်ချမ်းချမ်းသာသာနေရတာလေးတွေလည်းပဲမရှိဘူးလားရှိခွေးဘဝရောက်သွားတာကဘယ်ကံကအကျိုးပေးလိုက်တာလဲကောင်းကောင်းမွန်မွန်နေရတာဘယ်ကံကလိုက်ပြီးတော့ကယ်တင်လိုက်တာလဲ။ဟောကုသိုလ်ကံကကယ်တင်လိုက်တာ။ဒီလိုမဟုတ်လား။ အဲ့တော့အကုသိုလ်ကံကပရိသန်ကြီးအကျိုးပေးနေရင်ကုသိုလ်ကံကလိုက်ကျင်မယ်ကုသိုလ်ကံကပရိသန်ကြီးအကျိုးပေးထားရင်အကုသိုလ်ကံကလိုက်နှောက်ရှက်အောင်ပါပဲနော်ဘာဖြစ်လို့တော့အတိတ်ကာလတုန်းကကုသိုလ်ကောအကုသိုလ်ကောတစ်မျိုးလုပ်ထားလို့ဟုတ်ရလားသဘောပေါက်ပြီနော်ဒါပြင်ရှင်းဆက်သွားမယ်ကုသိုလ်ကံပဲလုံးလုံးအကုသိုလ်ကံပဲလုံးလုံးဘယ်လိုချုံမှုနဲ့လုပ်ခဲ့တာလဲသစ္စာသိမှုနဲ့လားမသိမှုနဲ့လားမသိမှုနဲ့လောက်ခဲ့တဲ့အတွက်ဟောဒီကံကိုဘယ်လိုနာမည်ပေးမလဲသင်္ခါရသင်္ခါရပစ္စယခန္ဓာဘယ်နှပါလဲခန္ဓာ၅ပါးဒီလိုမလားအဝိဇ္ဇာကိုချုပ်မှုနဲ့ပြုလုပ်တဲ့ကံဒီပါတိစ္ဆာအဝိဇ္ဇာကလည်းပါတိစ္ဆာအဲသူတို့ကဘာဖြစ်လို့သမုဒိယတိစ္ဆာလို့နာမည်ပေးတယ်လဲလို့မေးနော်ဒုက္ခကိုဖြစ်စေတတ်လို့သမုဒိယတိစ္ဆာဘာလဲလဲသူတို့ကဘာသစ္စာလို့နာမည်ပေးထားလဲ။ဘာဖြစ်လို့သမုဒိယသစ္စာလို့နာမည်ပေးထားလဲ။ဟောဒီခန္ဓာ၅ပါးသည်လူဘုံရောက်လဲဘာသစ္စာ။နတ်ဘုံရောက်လဲဘာသစ္စာ။ခွေးချင်းကတိစ္ဆာဖြစ်လဲဘာသစ္စာ။ဒုက္ခသစ္စာကိုဖြစ်စေတတ်လို့သူကဘာသစ္စာလို့နာမည်ပေးမလဲ။သမုဒိယသစ္စာလို့နာမည်ပေးမယ်။ဒီလိုမလား။အဲ့တော့ဒုက္ခသမုဒိယသစ္စာဆိုရင်ဒုက္ခဘာသစ္စာတော့ဒုက္ခသစ္စာเนาะဒုက္ခသစ္စာကဲတက္ကရကကုသိုလ်ကံကလေးတွေကပြုထားတဲ့အခါကျတော့เนาะဩဖះဆုံးမအားလျော်စွာဆိုကြပါစို့ဘုန်းကြီးတို့စာရိပုတ္တရမလာတယ်မဟုတ်လားဒါနတက္ကသသောပန္နဒါနပါဋိယမုဒ္ဓမံဒါနဥစုကတမကံဒါနမောက္ခပဒဝရံဟုတ်ရလားလင်္ကာကလေးကိုခါရာကလေးကိုသိသိချာချာစဉ်းစားကြည့်ပထမအပိုက်ကဘာပြောတော့အလှူဒါနပြုလုပ်လို့ရှိရင်တဲ့လူရွာလက်ပြီးရောက်ကြောင်းစောင်းတန်းနဲ့တူပါတယ်တဲ့ဟုတ်ရလားလူပုံသွားဖို့အတွက်စောင်းတန်းနဲ့မတူဘူးလားတူလားလက်ပုံသွားဖို့အတွက်စောင်းတန်းနဲ့မတူဘူးလားတူလားဒါတော့လူပုံနာပုံရောက်ချင်ရင်ဘာလို့ရမလဲဒါနကုသိုလ်ပြုရမယ်ဒါတစ်ချက်နော်နောက်တစ်ခါဒါနပါဋိယမုဒ္ဓမံဟောလူပုံနာပုံရောက်ချင်လို့ရှိရင်တဲ့လူပုံနာပုံလူဘုံနတ်ဘုံမှာเนาะဒါနာကုသိုလ်များပြုထားမယ်ဆိုရင်လူဘုံနတ်ဘုံမှာရိခဒုံကြီးလို့လိုက်ပြီးတော့စောင့်နေကြီးပြေးလဲအောင်စောင့်ရှောက်ပါလိမ့်မယ်လို့ဒီလိုလည်းမပြောဘူးလားပြောပြောတယ်เนาะကျန်တော်ကနာပါတော်ကပါလဲဒါနံဥစုကတမကံဒါနာကုသိုလ်သည်ဥစုကတမကံနိဗ္ဗာန်ရောက်ဖို့ရတဲ့ဖြောင်းမတ်သောလမ်းကြောင်းနဲ့တူပါတယ်လို့ဒီလိုလည်းမပြောဘူးလားပြောလားသုံးချက်ရှိသွားပြီเนาะနောက်တစ်ခါနံပါတ်လေးကဘာပြောတော့ဒါနမောက္ခပဒံဝရံပါတယ်လေဒါနမောက္ခပဒံဝရံဒါနမောက္ခပဒံဝရံဆိုတာနိဗ္ဗာန်ရောက်ကြအောင်အချိန်ကောင်းအချိန်မြတ်နဲ့လေတူပါတယ်လို့လည်းမပြောဘူးလားပြောလားဘယ်နှချက်ပြောလဲအဲ့ဒီ၄ချက်ထဲမှာပရမနှချက်ဒီတရားအကျိုးလားလောကအကျိုးလားနောက်နှချက်ဒီတရားအကျိုးလားလောကုတ္တရာအကျိုးလားဟောလောကအကျိုးကိုလည်းသူမပိနိုင်ဘူးလားလောကုတ္တရာအကျိုးကိုလည်းသူမပိနိုင်ဘူးလားဘလို့ကပေးနိုင်တာတော့ဒါနာကုသိုလ်ကပေးနိုင်တာဟုတ်တယ်မလားသို့တော့ဘုန်းတော်ပရိသတ်တွေကယနေ့ကုသိုလ်ကောင်းမှုပြုတဲ့အခါကျတော့เนาะနိဗ္ဗာန်ချမ်းသာရရပါလို့ဤလို့နှုတ်ကထုတ်ပြီးတော့တောင်းတယုံသာတောင်းတပြီးတော့နှုတ်ကနေထုတ်ပြီးတော့ပြောယုံသာပြောပြီးတော့စိတ်ထဲကတကယ်ကြိုက်နေတာကနိဗ္ဗာန်ကိုကြိုက်နေတာလားလူချမ်းသာနဲ့ချမ်းသာကိုကြိုက်နေဒီဘဝမှာဆင်းရဲတယ်နောက်ဘဝဒီလိုမဆင်းရဲခြင်းဘူးဒီလိုမလားဒီဘဝမှာဒုအောင်ကြတယ်နောက်ဘဝမှာအောင်မကြခြင်းဘူးဒီဘဝမှာဒုက္ခများတယ်နောက်ဘဝဒုက္ခမများခြင်းဘူးဟုတ်တယ်မလားနောက်ဘဝဒုက္ခမများခြင်းဘူးဆိုတော့အခုနပြောခဲ့တဲ့၄ချက်မှာလောကတရားကျုံမြောက်ကုန်နေတာလားလောကီကျုံမြောက်ကုန်နေတာဘဇကတော့နိဗ္ဗာန်တပစ္စည်းရောဟောတုစိတ်ထက်ကဘာကွာအတိတ်အရှိနေလဲလောကီရဲ့ကျိုးဒီလိုမလားသုတောင်းတာကနိဗ္ဗာန်တောင်းတတာကလောကီကြံပြောမယ်နော်ရရပါလို့လို့သုတောင်းတာကဘာလဲနိဗ္ဗာန်ရကျင်နေတဲ့တောင်းတမှုကလူချမ်းသာနဲ့ချမ်းသာတွေ့ရလားဘောရဘာသာကသုတောင်းယုံနဲ့ရမယ်ပြောလားသုတောင်းယုံနဲ့ရနိုင်ပါမလားမရနိုင်ဘူးဒါပေမဲ့သွားရမယ့်လမ်းကြောင်းဥဒေကျတော့ထားရမယ်လို့မပြောဘူးလားကိုဥဒေကျထားနေတာကလူချမ်းသာရခြင်းနဲ့လက်ချမ်းသာရခြင်းနဲ့နောက်ဘဝကိုသာသာလောလောဆယ်ကိုပဲလုံငန်းကံကံနဲ့ပြည့်စုံစေခြင်းနဲ့စီပေါင်းစားလာလာပါတိုးတက်စေခြင်းနဲ့သံမွေးဝဲတွေအောင်ခြင်းနဲ့ပညာရေးတွေကောင်းခြင်းနဲ့ဟုတ်တယ်မလားအရာကတရားလားတောင်းတခြင်းလားနိဗ္ဗာန်ချမ်းသာရရပါလို့ဤစရာတရားလားဆုတောင်းတာလား ဘလို့လဲပြင်မလဲသုတောင်းတာလည်းပြင်ပါလားတောင်းတာတဲ့စီရောက်သွားမှာလားတောင်းတာတဲ့စီရောက်သွားရင်တခြားလားခန္ဓာ၅ပါးလားဗာသစ္စာရပါမှာလဲဒုက္ခသစ္စာရသွားမှာပဲဒီလိုမလားတကယ်လို့မိမိရဲ့စိတ်ထဲမှာနော်လူချမ်းသာလည်းမတောင်းတာဘူးလက်ချမ်းသာလည်းမတောင်းတာဘူးဤဆုံးစာယရဏလာလာပါပေါ်တာချမ်းသာဒုက္ခနဲ့ပြည့်စုံတာအယောင်းဝယ်ကောင်းတာဒါတွေဘာမှမတောင်းတာပဲနဲ့နိဗ္ဗာန်ကိုသာတိတိကျကျတောင်းတာမယ်ဆိုရင်ဟုတ်တယ်မလားဟောဒီဒါနာကုသိုလ်ဒီတရားဥဒ္ဒေမှာလားနိဗ္ဗာန်ဥဒ္ဒေနေမှာလားဥဒ္ဒေတယ်ဟုတ်တယ်မလားမိမိတို့ရဲ့လမ်းကြောင်းမိမိတို့ရဲ့ပန်းတိုင်နိဗ္ဗာန်လို့သတ်မှတ်လိုက်ပြီသို့တော်လည်းပဲသတ်မှတ်ယုံတယ်လည်းပဲနိဗ္ဗာန်ကိုမြန်မြန်ကြီးရောက်နိုင်ပါမလားဒီနေရာမှာလောဘမဲ့လောကတစ်ခုရှိနေတယ်။အဲဒီလောဘမဲ့လောကကဘာလဲဆိုလို့ရှိရင်ဘုန်းကြီးတို့ပရိသတ်တွေအဝိဇ္ဇာကြောင့်ဘယ်လိုဖြစ်တော့သင်္ခါရကြောင့်ဘယ်လိုဖြစ်တော့ခန္ဓာ၅ပါးရမယ်ဒီလိုမလား။ဘောရီနေရာမှာဘလောက်ပဲနိဗ္ဗာန်ကိုစိတ်ထက်ကနေပန်းတိုင်ဖြစ်နေသတ်မှတ်အဝိဇ္ဇာရှိနေရင်ဘာဖြစ်မှာလဲသင်္ခါရဖြစ်အောင်ပါပဲ။အဝိဇ္ဇာကြီးကိုမလုံဆန်နိုင်ဘူးလေ။မလုံဆန်နိုင်ရင်ဘယ်လိုဖြစ်မှာလဲသင်္ခါရဖြစ်ဘယ်လိုပြန်ရအောင်ပါလဲပန်းတိုင်ကတော့နိဗ္ဗာန်ပဲဒါပေမဲ့ခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာကျော်လွန်နိုင်မှာမလားမကျော်လွန်နိုင်ဘူးဒါကိုသွားမဲ့လမ်းကြောင်းလေးတွေရွေးဖို့ပြောနေတာနော်ဟုတ်တယ်မလားဒီတော့ဟောဒီလမ်းကြောင်းကိုဟောဒီဒုက္ခသစ္စာဆိုတဲ့နော်အကျိုးကိုမိမိတို့ကနေပြီးတော့ကျော်လွန်နိုင်မှာကျော်လွန်ခြင်းပါတယ်ဆိုလို့ရှိရင်ဟောဒီနေရာမှာသေသေးချာချာပြင်ဆင်ဖို့ပဲဘယ်လိုပြင်ဆင်ရမှာလဲဆိုရင်သူ့အပေါ်မှာလွှမ်းမိုးထားတဲ့ဟောဒီအဝိဇ္ဇာတဲ့ရေမဲကြီးကိုဒီတိုင်းထားရမှာလားသူ့ကိုဖယ်ခွာပြေးရမှာလားအဝိဇ္ဇာတဲ့အချောင်းမှုကနေရုံးထွက်ပြီးတော့မပြေးရဘူးလားပြေးရမှာလားဒီတိုင်းမနေပါနဲ့ဘယ်ကနေရုံးထွက်အောင်ကြိုးစားရမှာလဲအဝိဇ္ဇာဆိုတဲ့လွှမ်းမိုးမှုအဝိဇ္ဇာတဲ့အချောင်းမှုနေဘယ်ကနေပြီးတော့ရုံးထွက်နိုင်အောင်ကြိုးစားပြီးမှကုသိုလ်ပြုပါဟုတ်ရဲ့လားဒီတိုင်းကုသိုလ်ပြုလို့ကတော့နော်လူချမ်းသာတချမ်းသာတောင်းတလဲခန္ဓာ၅ပါးရမှာပဲဗာသစ္စာလဲနိဗ္ဗာန်ချမ်းသာတောင်းတပြန်တော့လဲပဲခန္ဓာ၅ပါးလွတ်မလားတောင်းတရုံသာတောင်းတာကိုဟုတ်တယ်မလားဘာနဲ့ကတော့နိဗ္ဗာန်ဒါပေမဲ့ပြုလို့တာကဘာလဲသင်္ခါရရလမှာကခန္ဓာ၅ပါးဗာသစ္စာဒီနယ်ပယ်ကကိုမလွတ်နိုင်ဘူးဖြစ်နေတာမလွတ်နိုင်ဘူးဒီတော့ဟောဒီဒုက္ခသစ္စာနယ်ဘက်ကလွတ်ချင်ပါလေဆိုရင်ဘယ်အုပ်ချုပ်မှုအောက်ကရုံးထွက်ရမှာလဲအဝိဇ္ဇာအုပ်ချုပ်မှုအောက်ကရုံးထွက်ရမယ်ဓာတိနေရာမှာဘုန်းကြီးတို့ပြောနေတဲ့သင်္ကန်းစာပဲဒီလိုမလားအဝိဇ္ဇာအုပ်ချုပ်မှုအောက်ကရုံးထွက်တော့မယ်ဆိုလို့ရှိရင်ဟောဒီအဝိဇ္ဇာကိုနာကိုမကတ်နိုင်အောင်ကြိုးစားဟုတ်လားမကတ်နိုင်အောင်ဘယ်လိုကြိုးစားမလဲသူဒီဘာသဘောရှိတော့ဘာမသိတာတော့ဘာသစ္စာမသိတာတော့အဲဒုက္ခသစ္စာတော့မသိဘူးဟုတ်လားဒုက္ခသစ္စာမသိဘဲဒါနာကုသိုလ်ပြုပြုသီလကုသိုလ်စောင့်တည်စောင့်တည်ဘာဝနာကုသိုလ်တွေပြုပြုဒုက္ခသစ္စာကမသိသေးဘူးဆိုလို့ရှိရင်ဝိဇ္ဇာအချုပ်အချုပ်မောကလွတ်ပါမလားမလွတ်နိုင်သေးဘူးအဝိဇ္ဇာအချုပ်မောကမလွတ်နိုင်သေးရင်လည်းပဲပြုသမျှကုသိုလ်တည်ဘာနာမည်ရမလဲအကျိုးပေးတော့ခန္ဓာဘယ်နှပါလဲဘာသစ္စာတော့ဒုက္ခသစ္စာပဲအကျိုးပေးအောင်ပါပဲလူချမ်းသာရလဲဒုက္ခသစ္စာပဲနှချမ်းသာရလဲဓမ္မချမ်းသာရလဲတထေကြီးဖြစ်လဲရှင်မင်းကြီးဖြစ်လဲဒုက္ခသစ္စာနယ်ဘက်ကလွတ်ကုန်မလို့ဘူးဟုတ်တယ်မလားဒီတော့ဒုက္ခသစ္စာနယ်ဘက်မှာလွတ်ချင်ပါတယ်ဆိုရင်အဝိဇ္ဇာအချုပ်မောကလွတ်အောင်လုပ်ဘယ်လိုလုပ်မလဲဆိုတော့သူ့ရဲ့သဘောကိုနော်သူ့ရဲ့သစ္စာမသိမှုဆိုတဲ့သဘောကိုကိုကသစ္စာသိမှုနဲ့ပြန်ပြီးတော့တွန်းလှန်ပြလိုက်ဘာနဲ့တွန်းလှန်ပြရမှာလဲသူရဲ့သဘောကဘာသဘောရှိတော့ဘာမသိတာလဲသစ္စာမသိတာသူကဘလုံးလေးနဲ့တွန်းလှန်ပြင်မလဲသစ္စာသိမှုနဲ့တွန်းလှန်ပြင်လိုက်သူကမသိအောင်ဖုံးကွယ်ထားတယ်ဘုန်းတော်ပရိသတ်တွေယနေ့တရားတွေရှုမှတ်နေတယ်သစ္စာမသိသေးပါဘူးဆိုရင်ဘယ်လိုအချုပ်ထားလို့တော့ယုံနာနဲ့မသိသေးပါဘူးဆိုဘယ်လိုအချုပ်ထားလို့တော့ရှင်းပြမသိသေးပါဘူးဆိုဘယ်လိုအချုပ်ထားလို့တော့အဝိဇ္ဇာကနော်အိမ်မာနေအိမ်မာနေတဲ့အခါမှသာခွင်းတို့ပြိတ္တတွေကိုလာပြီးတော့အုပ်ချုပ်နေတာလို့မထင်နဲ့တရားရှုမှတ်တဲ့နေရာမှာလည်းပဲလာပြီးတော့အုပ်ချုပ်နေတာပဲဟုတ်တယ်မလားအဲဒီလိုအုပ်ချုပ်နေတဲ့အတွက်လွယ်လွယ်နဲ့ဩခန္ဓာ၅ပါးယုံနာနှစ်ပါးသစ္စာယုံနာနှစ်ပါးသိခွင့်ရရလား ဘလို့ဩချောက်ထားလို့တော့လွယ်လွယ်နဲ့ဖြစ်ပျက်သိခွင့်ရရလားဘလို့ဩချောက်ထားလို့တော့လွယ်လွယ်နဲ့ဒုက္ခသစ္စာအကြောင်းသိခွင့်ရရလားဘလို့ဩချောက်ထားလို့တော့အဝိဇ္ဇာဩချောက်ထားလို့ဒီတော့အဝိဇ္ဇာဩချောက်မှုကြီးကိုဘုန်းကြီးတို့ပရိသတ်တွေကရုပ်ကံတွန်းလှန်ပြီးတော့နော်မသိမှုကိုဘာနဲ့တုံ့ပြန်ရမှာလဲသိမှုနဲ့တုံ့ပြန်လိုက်ဘာနဲ့တုံ့ပြန်ရမှာလဲသိမှုနဲ့တုံ့ပြန်လိုက်တော့မိမိတဏ္ဍာမှာတတိလေးကိန်းချာဟုတ်လားတတိပ္ပဏလေးကိန်းချာတတိပ္ပဏလေးကိန်းချာတော့တမာရီလေးကမပါဘူးလားပါမလားတတိယတမာရီရဲ့ဝရိယရဲ့သုံးပါးဆုံးလာပြီဆိုတော့ကပညာမလာဘူးလားလားဒီတော့ပညာဆိုတဲ့ဝိဇ္ဇာတရားလေးလားအော်မိမိတို့ကတဖြည်းဖြည်းနဲ့ဆွတ်သွင်းပြရမယ်။ဟုတ်တယ်မလား။ပညာသာတရားပြောတာလားဝိဇ္ဇာပြောတာလား။အဲ့ဒီဝိဇ္ဇာအသိလေးမိမိခန္ဓာကိုယ်ရဲ့ရောက်လာအောင်တဖြည်းဖြည်းနဲ့ကြိုးစားပြရမှာ။ဒီတိုင်းကြိုးစားလို့တော့ရပါမလား။ရှည်ပြည့်ဖြစ်နေဘယ်လိုနဲ့မျှော်ခွဲရမလဲ။တတိယဝရိယရဲ့သမာဓိရဲ့တရားဘယ်နှမျိုးနဲ့မျှော်ခွဲရမှာလဲ။သုံးမျိုးတော့တတိသမာဓိဝရိယတရားသုံးမျိုးမရှိဘဲနဲ့ပညာဘယ်တော့မှမပျော်ဘူး။ဟုတ်ပါမလားဘုန်းတော်ပရိသတ်တွေရဲ့ဉာဏ်ထဲမှာဘုန်းတော်ပရိသတ်တွေရဲ့စိတ်ထဲမှာဘုန်းတော်ပရိသတ်တွေရဲ့တန်တမှာပညာဉာဏ်လေးပျော်စေခြင်းပါတယ်ဆိုရင်ဘလို့ကိုအရင်ထည့်ထားရမှာလဲတတိယသမာဓိရဲ့ဝရိယရဲ့ဘယ်နှပါလဲအဲ့ဒီသုံးပါးနဲ့မျှားခေါ်ရမှာဟောရလားအဲ့ဒီသုံးပါးနဲ့မျှားခေါ်မှပညာကကိုယ်စီရောက်လာမှာအဲ့ဒီသုံးပါးမိမိတန်တမှာမရှိတော့ကတော့ပညာရောက်လာပါမလားဘယ်တော့မှမရောက်ဘူးဘယ်တော့မှမပြောဘူးတတိသမားတွေဝရိယမရှိတဲ့နေရာပညာမပြောဘူးဟောရလားဒီတော့ဟောဒီပညာလေးမိမိတဏ္ဍာမှာပျော်ပျော်ရွှင်ရွှင်နဲ့အများရာကိန်းနေစေခြင်းပါတယ်ဆိုရင်မိမိကဘာကြိုးစားရမှာလဲတတိယသမာဓိရဲ့ဝရိယရဲ့တရားဗဏ္ဍမျိုးကိန်းအောင်ကြိုးစားရမှာလဲအဲ့ဒါကြောင့်ဘုန်းကြီးတို့မြေရန်ပြောတယ်တတိပ္ပဏကိန်းပါအိန္ဒိရိလုံးကြောင်းအောင်ဆောင်ထိန်ပါဒီလိုမလားအဲ့ဒီတော့တတိသမารီဝရိယတရားလေး၃မျိုးနဲ့တတိလေးကတ်ထားမယ်သမာရီလေးနဲ့စိုက်ကြည့်မယ်သမာရီလေးနဲ့စိုက်ထားမယ်နော်ဝရိယတရားလေးနဲ့ကြိုးစားမယ်ဆိုလို့ရှိရင်မိမိတို့ရဲ့တဏ္ဍာမရှိတဲ့ရုပ်နာရဲ့သဘောခန္ဓာရဲ့သဘောလေးတွေလည်းပဲဟောမမကကသိခွင့်မရဘူးလားရအဲ့ဒီတော့မမကကသိခွင့်ရသွားပြီဆိုရင်သိတဲ့သဘောဒီတခြားလားပညာလားပညာအဲ့ဒီပညာတရားလေးနဲ့မိမိတဏ္ဍာမှာရှိတဲ့ယောဓမနန္ဒမဖြစ်သဘောပြသဘောကလေးတွေကိုပိုင်းပိုင်းနိုင်နိုင်သိလိုက်ပြီဆိုလို့ရှိရင်ဖြစ်သဘောပြသဘောဒီတရားလားဒုက္ခသစ္စာလားယောတရားဒီဖြစ်ပြီးပြတဲ့ဗာဒိစ္စာတော့နန္ဒရားကလည်းဖြစ်ပြီးပြတဲ့ဗာဒိစ္စာတော့ဟောသစ္စာသိတဲ့အသိလေးမရဘူးလားယသစ္စာသိတဲ့အသိလေးရသွားဆိုရင်ဝိဇ္ဇာတဲ့ပညာလေးမိမိတဏ္ဍာမှာကိန်းသွားပြီဟောရလားဝိဇ္ဇာတဲ့ပညာလေးကိန်းသွားပြီဆိုတာနဲ့တကယ်တော့ဝိဇ္ဇာလာအောင်မလားအဲ့ဒီနည်းနဲ့အဝိဇ္ဇာကိုတိုက်ထုတ်ပြရမှာတုံးလှန်ပြရမှာလွယ်လွယ်နဲ့ရမယ်လို့တော့မထင်နဲ့ဟုတ်တယ်မလားဒီတော့အဝိဇ္ဇာကိုတုံးလှန်ခြင်းရင်ဘယ်လိုနဲ့တုံးလှန်မလဲဝိဇ္ဇာနဲ့တုံးလှန်သိမှုလေးနဲ့တုံးလှန်ဟုတ်တယ်နော်အဝိဇ္ဇာကိုတုံးလှန်ခြင်းဘယ်လိုနဲ့တုံးလှန်မလဲဝိဇ္ဇာဆိုတဲ့သိမှုလေးနဲ့တုံးလှန်ဝိဇ္ဇာတဲ့သိမှုဆိုတာတခြားလားပညာလားမိမိတဏ္ဍာမှာပညာတရားလေးကိန်းအောင်လို့ဟောရလားပညာကိန်းဖို့ဆိုရင်ပညာလာဖို့အတွက်ပညာတရားလေးရောက်လာဖို့အတွက်ပညာတရားလေးပေါ်ပေါက်လာဖို့အတွက်ပထမဆုံးမိမိတဏ္ဍာမှာဘာတွေရှိထားရမှာလဲတတိယသမารိရဲ့အရိတရား၃မျိုးရှိထားမယ်ဆိုပညာလေးမရဘူးလားရောက်လာမလားပညာရောက်လာရင်ဝိဇ္ဇာလေးကိန်းလာပြီဝိဇ္ဇာကိန်းလာရင်အဝိဇ္ဇာလေးကန့်နိုင်ပါမလားအဝိဇ္ဇာမကန့်နိုင်ရင်ဟုတ်ရည်ပြုလို့တည်းများကုသိုလ်အပေါ်မှာတရားဥစီပြီးပြုနေမှာလားဝိဇ္ဇာလေးဥစီပြီးပြုနေမှာလားဒါနာကုသိုလ်ပြုတော့လေတရားလားသစ္စာတည်ပြီးပြုတာလားသီလစောင့်တည်တော့လေသစ္စာတည်ပြီးစောင့်တည်တဲ့ဘာဝနာပြုလို့တော့လေဘာကုသိုလ်ပဲပြုတည်းများကုသိုလ်အပေါ်မှာသစ္စာမတည်ပဲပြုနေတယ်လားသစ္စာတည်ပြီးပြုနေတာလားဟောသစ္စာတည်ပြီးမှပြုနေတာဒီလိုမလားသစ္စာသိပြီးမှပြုတာတော့သစ္စာသိတာကပညာဘယ်လိုကသိတာတော့သစ္စာသိတာကပညာအဲ့ဒီပညာကိုသမ္မာဒိဋ္ဌိလို့လည်းမခေါ်ဘူးလားခေါ်သမ္မာဒိဋ္ဌိဆိုတာတခြားလားမဲ့ခင်မဲ့ခင်နော်သမ္မာဒိဋ္ဌိမဲ့ခင်တရားကလေးမိမိတို့ရဲ့တဏ္ဍာမှာကိန်းနေပြီဆိုရင်ပြုတာကတခြားလားကံလားသိတာကတခြားလားပညာလားပြုတာကဘာလဲကံဟုတ်လား ပညာသရသမ္မာဒိဋ္ဌိလေးဥသိပြီးတော့ပြုလိုက်ပြီဆိုရင်အဲ့ဒီပြုတဲ့ကံကိုသင်္ခါရလို့ခေါ်လို့ရပါမလားမရတော့ဘူးသင်္ခါရလို့မခေါ်နိုင်ဘူးဆိုရင်ပညာနဲ့တွဲနေတဲ့ကံဖြစ်တဲ့ရဲ့တွေ့သမ္မာဒိဋ္ဌိနဲ့တွဲနေတဲ့ကံဖြစ်တဲ့ရဲ့တွေ့မဲ့ခင်နဲ့တွဲနေတဲ့ကံဖြစ်တဲ့ရဲ့တွေ့အဲ့ဒီကံကိုလည်းတခြားလို့ခေါ်ပါလားမဲ့ခင်လို့ခေါ်ပါလားမဲ့ခင်ဆိုလို့ရှိရင်သင်္ခါရဟုတ်သေးရဲ့လားသောသောတော့ကတခြားလားသင်္ခါရလားဘလို့ချောလို့သင်္ခါရလို့ခေါ်လဲအခုအဝိဇ္ဇာကိုချုပ်တာလားဝိဇ္ဇာကိုချုပ်တာလားဝိဇ္ဇာကိုချုပ်တော့သင်္ခါရလားမဲ့ခင်လားနောက်တစ်မျိုးပြောမယ်အဝိဇ္ဇာကိုချုပ်ထားတဲ့အခါကျတော့အဝိဇ္ဇာသည်ပါတိစ္ဆာအဝိဇ္ဇာကိုချုပ်မှုနဲ့ပြုလို့တဲ့သင်္ခါရကလည်းပါတိစ္ဆာဟောသမုဒိယတိစ္ဆာဒီလိုမလားအခုအဝိဇ္ဇာကိုချုပ်တာလားမဲ့ခင်လည်းဦးစီးသမ္မာဒိဋ္ဌိဆိုတဲ့ဉာဏ်လေးအိုးချုပ်နေတာလားသမ္မာဒိဋ္ဌိတဲ့ဉာဏ်ကလေးအောချောက်ပြီးတော့ပြုတဲ့အခါကျတော့သမုဒိယတိစ္ဆာနာမည်ရသေးရလားသုဘာနာမည်ပေးမလဲသမ္မာဒိဋ္ဌိကပါတိစ္ဆာသမ္မာဒိဋ္ဌိကမေဃတိစ္ဆာဆိုရင်သူအောချောက်နေတဲ့ဟောဒီကံကလည်းပါတိစ္ဆာလေမေဃတိစ္ဆာရပါတယ်ဆိုအဲ့ဒီမေဃတိစ္ဆာကြောင့်ခန္ဓာ၅ပါးအကျိုးပေးအောင်မလားခန္ဓာ၅ပါးအကျိုးမပေးဘူးဆိုရင်မေဃတိစ္ဆာဒီနိဗ္ဗာန်ရှိသည်ဒီမေဃောဆိုတဲ့အတိုင်းပဲတခြားရအောင်ပို့ပေးမှလားနိဗ္ဗာန်ရအောင်ပို့ပေးမှလားနိဗ္ဗာန်ရအောင်ပို့ပေးမှဒီလိုမလားဒီတော့တော့ဟောဒီမေဃတိစ္ဆာကြောင့်ဟောဒီနိရောဓတိစ္ဆာရမယ်ဆိုလို့ရှိရင်အနာဂတ်မှာဇာတိရအောင်မလားသရရအောင်မလားမရဏရအောင်မလားဇာတိသရမရဏဘာတိစ္ဆာလဲဒုက္ခတိစ္ဆာရနိုင်ပါအောင်မလားဒီလိုဆိုရင်ဒုက္ခခတဲ့ငြိယာမှနိဗ္ဗာန်ချမ်းသာရခြင်းပါတယ်ဆိုရင်သမုဒိယတိစ္ဆာဖြစ်အောင်ကြိုးစားရမှလားမေဃတိစ္ဆာဖြစ်အောင်ကြိုးစားရမှလားမေဃသစ္စာဖြစ်အောင်ကြိုးစားခြင်းပါတယ်ဆိုရင်အဝိဇ္ဇာကိုချုပ်မှုနဲ့ကြိုးစားရမှာလားဝိဇ္ဇာကိုချုပ်မှုနဲ့ကြိုးစားရမှာလားဒါမိမိတို့သွားရမယ်လမ်းကြောင်းလေးတွေရွေးချယ်ခွင့်မြတ်စွာဘုရားမပေးဘူးလားပေးတာဘာနည်းနဲ့ပေးထားလဲပဋိစ္စသမုပ္ပန်နည်းနဲ့ပေးထားတာဘာနည်းနဲ့ပေးထားတော့ဒီတော့ဒီလမ်းကြောင်းလေးတွေသဘောပေါက်သွားတဲ့အခါတော့ဘုန်းကြီးတို့ပရိသတ်တွေကအနာဂတ်မှာခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာရကျင်လာလားခန္ဓာ၅ပါးချုပ်ရနိရောဓသစ္စာရကျင်လာလားနိဗ္ဗာန်ချမ်းသာရရပါလို့လို့ဆုတောင်းရုံနဲ့ရပါမလားပန်းတိုင်တော့ထားမယ်ပန်းတိုင်ထားရုံနဲ့လည်းပဲနိဗ္ဗာန်ချမ်းသာရနိုင်ပြီလားတစ်ချိန်တော့ရမှသိကြတယ်သို့တော်အခုမရသေးဘူးဟုတ်ရဲ့လားအခုလောလောဆယ်ကတော့နော်သမုဒိယသစ္စာတဲ့သင်္ခါရကြိုးပမ်းနေတာဖြစ်တဲ့အတွက်ဘာသစ္စာရမှလဲဒုက္ခသစ္စာပဲရနိုင်အောင်ပါပဲဟုတ်တယ်မလားဒုက္ခသစ္စာမရကျင်တော့ပါဘူးဏိရောဓသစ္စာပဲရကျင်မှာတော့တယ်ဆိုရင်ဟောဒီနေရာမှာသမုဒိယသစ္စာဖြစ်အောင်ကြိုးစားရမှာလားမေဃသစ္စာဖြစ်အောင်ကြိုးစားရမှာလားမေဃသစ္စာဖြစ်အောင်ကြိုးစားခြင်းပါတယ်ဆိုရင်အဝိဇ္ဇာကိုချုပ်မှုနဲ့ကြိုးစားရမှာလားဝိဇ္ဇာကိုချုပ်မှုနဲ့ကြိုးစားရမှာလားဝိဇ္ဇာကိုချုပ်တဲ့သရတရားလားသစ္စာသိတဲ့ဉာဏ်လားဒီတော့မတိဘဲနဲ့ကုသိုလ်ပြုရင်ဒုက္ခသစ္စာရမယ်သိပြီးတော့ကုသိုလ်ပြုရင်និရောဓသစ္စာရမယ်ဟုတ်ရဲ့လားပြန်ပြောပါအောင်မတိဘဲနဲ့ကုသိုလ်ပြုရင်ဒုက္ခသစ္စာရမယ်သိပြီးတော့ကုသိုလ်ပြုရင်သမုဒိယသစ္စာအဲនិရောဓသစ္စာရမယ်ဒီလိုမလားဘုန်းတော်ပရိသတ်တွေကအနာဂတ်မှာဘာသစ္စာရကျင်တာလဲအဲនិရောဓသစ္စာရကျင်ပါတယ်ဆိုရင်ဘာကုသိုလ်ပဲပြုပြုဘယ်လိုပြုရမှာလဲသစ္စာသိပြီးမှပြုဘယ်လိုပြုရမှာလဲဒါနကုသိုလ်ပြုလဲသစ္စာသိပြီးမှပြုသီလကုသိုလ်စောင့်တည်လဲသစ္စာသိပြီးမှစောင့်တည်ဘာဝနာကုသိုလ်ပြုလဲဘာကုသိုလ်ပဲပြုပြုသစ္စာသိပြီးမှပြုရင်မိမိတို့လိုချင်မိမိတို့လိုလားတောင်းတာတဲ့ဟောဒီနိဗ္ဗာန်ဆိုတဲ့အကျိုးဧကံမောချရပါလိမ့်မယ်လို့ပရိစ္ဆသမုပ္ပတရားကလမ်းကြောင်းကြီးတွေပြထားပါတယ်ရွေးချယ်ခွင့်တွေပေးထားပါတယ်ကိုကြိုက်ရလန်းကိုရွေးချယ်ကြဖို့ပဲဟုတ်ရဲ့လားဒုက္ခသစ္စာတဲ့လူချမ်းသာတဲ့ချမ်းသာလားကြိုက်သလားကြိုက်ရင်လည်းပြုခွင့်ရှိတယ်နော်ဒုက္ခခတဲ့ငြိယာမနိဗ္ဗာန်ချမ်းသာလိုချင်သလားလိုချင်ရင်လည်းသွားရမယ်လမ်းကြောင်းတွေပြေးမထားဘူးလားပြေးထားအဲ့ဒီလိုလမ်းအမျိုးမျိုးပြေးထားတဲ့အထက်မှာကိုကြိုက်ရလမ်းကိုရွေးချယ်ပြီးတော့သွားကြပါဟုတ်ရဲ့လားလူချမ်းသာနာချမ်းသာလူချင်းလဲလူချမ်းသာနာချမ်းသာရာကြောင်းလို့တွေလုံးကြပေါ့ဟုတ်တယ်မလားနိဗ္ဗာန်လူချင်းရင်လဲဘာလို့ရပါလဲနိဗ္ဗာန်ရာကြောင်းလို့တွေလုံးကြပါကိုသွားမယ်လမ်းကြောင်းကိုရွေးချယ်ပြီးတော့သွားကြပါလို့တိုက်တွန်းရင်းနဲ့တဲ့နိုင်စီလို့သာဓုခေါ်တော်ကြအောင်စို့ ေကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတဖွယ်တင့်နေအောင်ပြုစုဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။